Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ညခင်ဗျာ VO American တန်ရဲ့2022ခုနှစ်မတ်လ16ရက်ဗုဒ္ဓဦးညဗီဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုက်ဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကကျွန်တော်ဝင်းမင်းပါဒီညထိတဲ့ရောက်သတင်းတွေတဲမှာတော့ယူကရိန်းသမ္မတကအမေရိကန်လွှတ်တော်မှသူ့နိုင်ငံစစ်ရေးလူမှုရေးကူညီပေးဖို့ဗီဒီယိုကနေတစ်ဆင့်ဒီနေ့မေကွန်းပြောခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးကတော့နေတိုးစစ်မှားမှုအဖွဲ့ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဖို့ဘယ်လ်ဂျီယံကိုရောက်နေပါပြီရုရှားကျူးကျော်တိုက်ခိုက်မှုယူကရိန်းရှောက်ထားချက်ကိုနိုင်ငံတကာတရားရုံး ICJ မှာဒီနေ့ဆုံးဖြတ်ဖို့ရှိနေပါတယ်မြန်မာဆိုင်ရာဂျာမနီတရားရုံးကြီးကဲနဲ့WFP အဖွဲ့တို့လည်းစစ်ဘေးရှောင်စခန်းတချို့ကိုသွားရောက်လေ့လာခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားထူးခြားတဲ့သတင်းတွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကမှဆိုရင်စကိုင်းတိုင်းရင်းမပင်မြို့နယ်ချေးရွာကနေတချို့မိရှုဖြက်စီးခံခဲ့ရပါတယ်
။ဗံမွေးချေးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်သားဟာဗံမွေးရွာရဲ့မြောက်ဘက်ကဗံမွေးထန်းစဉ်ရွာမှာနေတုံးလုံးကိုမိရှုဖြက်ပြီးသွားတယ်ပေါ့ဗျာ။
နောက်စကိုင်းတိုင်းမှာပဲကလေးထောင်တွင်ပြစ်ခတ်နေနေမှုတဲ့လူခဏဦးသေဆုံးခဲ့ရပါတယ်။တရားပြည်နယ်ဒီမော့ဆိုးနယ်က IGP ဒေါက်တော်ရေရှားပါမှုနဲ့ကြုံနေရပါတယ်။အခုလိုသတင်းတော်တွေပြီးမှာတော့ဗိုလ်လူညပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးဥရောပစံတရဲ့မြန်မာရေးသုံးသက်ချက်နောက်အားကစားကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်ဆဲရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြောပြပေးပါဦးခင်ဗျာ။
ယူကရိန်းသမ္မတဗိုလ်ဒီမီယာဇယ်လင်စကီဟာဒီကနေ့ဝါရှင်တန် DC စံတော်ချိန်မနက်ပိုင်းအမေရိကန်ကွန်ဂရက်လွှတ်တော်မှာမင်းမပြောဖို့ရှိသလိုရုရှားကျူးကျော်စစ်အရေးဆွေးနွေးဖို့နေတိုးမာမိတ်ဖွဲ့ကာဝေးဝန်ကြီးတွေဘရပ်ဆဲလ်စ်မြို့မှာရောက်နေကြချိန်မှာပဲကီးဖ်မြို့တော်ကိုရုရှားကဒီကနေ့ဆက်ပြီးတိုက်ခိုက်နေပါတယ်ရုရှားကျူးကျော်စစ်ရဲ့လက်ငင်းကျူးဆက်တွေနဲ့နေတိုးအဖွဲ့ရဲ့စုပေါင်းကာကွယ်မှုခိုင်မာအားကောင်းရေးရေရှည်လှုပ်ဆောင်ရမှာတွေကိုအဖွဲ့ဝင်နိုင်ငံတွေဆွေးနွေးကြမယ်လို့နေတိုးတွင်မှုချုပ်ယွန်စတိုတန်ဘော့ကပြောပါတယ်ဒီအကြက်တဲကိုယူကရိန်းအပြင်ဘက်ထိကျော်လွန်မလာအောင်လှုပ်ဆောင်ဖို့နေတိုးအဖွဲ့မှတာဝန်ရှိပြီးဒီချက်ကြောင့်ပဲမာမိတ်ဖွဲ့ရဲ့ရှေ့ဘက်ခြမ်းမှာတပ်ဖွဲ့ဝင်ရေအတွက်တိုးပြီးခြားထားတာဖြစ်ပါတယ်လို့စတိုတန်ဘော့ကရင်းနှောက်တွေကိုပြောပါတယ်ချစ်လာနိုင်ကြီးလှုပ်ဆောင်ချက်တွေတဲ့အရှေ့ဘက်ခြမ်းဒေသတွေမှာရေချောင်းနဲ့လေချောင်းအင်အားဒုံးခွင်းဒုံးစနစ်တွေတိုးမြင့်တာအပါအဝင်တပ်ဖွဲ့ဝင်ရေအတွက်တိတိကျကျသာပိုးပြီးတိုးခြားတာပူကြီးမတဲ့စီးလေးချင်းမှုတွေမကြာခဏလောက်တာမျိုးတွေပါဝင်နိုင်တယ်လို့လဲစတိုတန်ဘော့ကပြောပါတယ်ရုရှားနိုင်ငံကသူတို့နယ်စပ်နားမှာနေတိုးတပ်ဖွဲ့ဝင်တွေခြားထားတာကိုကောက်ကွက်ထားပြီးယူကရိန်းအနေနဲ့နေတိုးအဖွဲ့တဲ့ဘယ်တော့မှမဝင်ရောက်ရေးအာမခံချက်ပေးဖို့လိုလားနေပါတယ်နေတိုးအဖွဲ့ဘက်ကတော့နိုင်ငံတွေအနေနဲ့သူတို့ရဲ့လူညိုရေးနဲ့ပတ်သက်ပြီးကိုယ့်ဘာသာလွတ်လွတ်လပ်လပ်ဆုံးဖြတ်ချက်ချနိုင်တယ်လို့တုံ့ပြန်ထားပါတယ်အမေရိကန်ကာဝေးဝန်ကြီးလွိုက်အော်စတင်ဟာမြောက်အတ္တလန္တိတ်စာချုပ်နေတိုးမာမိတ်ဖွဲ့ကာဝေးဝန်ကြီးတွေနဲ့စီဝေးတွေဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာရောက်နေပါတယ်အဖွဲ့ဝင်30နိုင်ငံရှိတဲ့နေတိုးမာမိတ်အဖွဲ့အနေနဲ့ဥရောပဒေသမှာလုံခြုံရေးပန်းရည်တည်ချက်အနေထားဆိုင်ရာအကြောင်းလဲယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုအပေါ်အနာဂတ်မှာဘယ်လိုတုံ့ပြန်ကြမလဲဆိုတာနဲ့ပတ်သက်ပြီးကာဝေးဝန်ကြီးအော်စတင်ကဒီကနေ့ဥဆောင်ဆွေးနွေးသွားမယ်လို့နေတိုးတွင်မှုချုပ်ယွန်စတိုတန်ဘော့ကပြောပါတယ်ရုရှားကျူးကျော်မှုကိုကာကွယ်ဖို့အတွက်နေတိုးအဖွဲ့ဝင်ဘောလ်တစ်နိုင်ငံတွေဖြစ်တဲ့အက်စတိုးနီးယား၊လက်ဗီးယားနဲ့လစ်သူအေးနီးယားနိုင်ငံတွေမှာမကြာသေးခင်နှစ်တွေအတွင်းနေတိုးတပ်ဖွဲ့ဝင်9000လောက်ချထားပြီးပိုလန်မှာတော့အလဲကျပုံစံနဲ့နေတိုးတပ်ဖွဲ့ဝင်တွေလွတ်ထားပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာချက်ချင်းရဲ့စာရေးနဲ့ပတ်သက်ပြီးနိုင်ငံတကာတရားကြုံ ICJ မှာယူကရိန်းကရှောက်ထားတဲ့ကိစ္စ ICJ ကဒီကနေ့ဆုံးဖြတ်ချက်ချဖို့ရှိပါတယ်။ရုရှားဆိုရဟာယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့အတွက်လူမျိုးတုံးတက်ပြတ်မှုဆိုတာနဲ့လောက်ကျန်ဆွဆွဲခဲ့တယ်လို့ယူကရိန်းဆိုရက ICJ မှာတင်ပြထားတာပါဖေဖော်ဝါရီ24ရက်နေ့မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ပြီးသိမ့်မကြခင်မှာပဲယူကရိန်းက ICJ မှာအရေးပေါ်ရှောက်ထားခဲ့တာကိုဒီကနေ့မြန်မာစံတော်ချိန်ည9နာရီမှာ ICJ ကဆုံးဖြတ်ချက်ပေးမှာဖြစ်ပါတယ်ယူကရိန်းနိုင်ငံဒိုနက်စ်နဲ့လူဟန်စ်ဒေသတွေမှာလူမျိုးတုံးတက်ပြတ်မှုကျူးလွန်နေတယ်လို့ရုရှားကလောက်ကျန်ဆွဆွဲပြီးယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အပေါ်ဥပဒေနဲ့အကြောင်းပြချက်ပေးခဲ့တယ်လို့ယူကရိန်းကရုရှားကိုဆွဆွဲထားပါတယ်။ရုရှားအနေနဲ့စစ်စင်ရေးတွေကိုချက်ချင်းရဆိုင်ရေး ICJ ကဂျာပြတ်စီမံဆောင်ရွက်ချက်တွေချမှတ်ပေးဖို့ယူကရိန်းဆိုရကတင်ပြထားပါတယ်။မ မလ9ရက်နေ့ရှိရနေတွေကလုခဲ့တဲ့ ICJ ကြားနာပွဲတွေကိုရုရှားကအေးမလုခဲ့ပါဘူး။ယူကရိန်းက ICJ မှာရှောက်ထားချက်တွေကန်ဆွဲခဲ့တဲ့1948ခုနှစ်လူမျိုးတုံးတစ်ဖက်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ဟာအခုကိစ္စမှာအကျိုးမဝင်တာကြောင့် ICJ အနေနဲ့စစ်ဆေးစီရင်ခွင့်မရှိဘူးလို့ရုရှားဆိုရကစာနဲ့ခြေပချက်မှာပြောထားပါတယ်။ယူကရိန်းကိုစစ်ရာသွန်းတက်ခဲ့တာဟာကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ရုရှားဆိုရကအကြောင်းပြပါတယ်။မြန်မာနိုင်ငံဆိုင်ရာဂျာမနီနိုင်ငံတန်ရုံအကြီးအကဲယော့ခ်ရှူဂရက်ဖာကမ္ဘာစံနယ်ဧကအဖွဲ့ WFP နဲ့အတူစစ်ဘေးရှောင်စခန်းတွေကိုသွားခဲ့တယ်လို့ဂျာမနီတန်ရုံရဲ့ Facebook မှာဒီကနေ့ရေးသားဖော်ပြထားပါတယ်။အကြမ်းဖက်မှုနဲ့လက်နက်ကင်ပြီးပကတွေကိုတွေ့ကြုံခန်းဆားနေရတဲ့ဘာသာပေါင်းစုံကစစ်ဘေးရှောင်ပြည်သူတွေအတွက်သွားရောက်လည်လာခဲ့တယ်လို့တန်ရုံကရေးထားပေမဲ့ဘယ်နေ့ကသွားခဲ့တယ်၊ဘယ်ဒေသတွေကဘယ်စခန်းတွေကိုသွားခဲ့တယ်ဆိုတာကတော့အတိအကျဖော်ပြမထားပါဘူး။ရည်စင်တွင်မြန်မာနိုင်ငံကစစ်ဘေးရှောင်ပြည်သူတွေတွေ့ကြုံနေရတဲ့အခက်အခဲတွေအကြောင်းဆွေးနွေးခဲ့တယ်လို့လည်းဖော်ပြထားပါတယ်။ပြည်သူတွေကြုံတွေ့ထန်စားနေရတာတွေကိုကျွန်တော်တို့ကြီးစင်တွေနားထောင်ခဲ့ပါတယ်။သူတို့ရဲ့တွေ့ကြုံဖြစ်ရတွေကိုကြားသိရတာဟာကျွန်တော်တို့ရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဆောင်ရွက်ချက်တွေကိုပိုမိုကောင်းမွန်စွာညှိနှိုင်းဆောင်ရွက်ဖို့အတွက်အလုံးမဲ့အရေးကြီးပါတယ်။ဒါနဲ့ဆက်လင်းပြီးတနိုင်ငံလုံးကမြန်မာပြည်သူတွေအတွက်လိုအပ်တဲ့ထောက်ပံ့မှုတွေပေးနေတဲ့ WFP ရဲ့လှူဆောင်ချက်တွေကိုကျွန်တော်တို့အလေးနဲ့အတိမတ်ပြုပါရဲလို့ Mr. Shugraf ကပြောတာကိုလည်းတန်ယုံ Facebook မှာပြန်ဖော်ပြထားပါရဲ။ဂျာမနီနိုင်ငံဟာမြန်မာနိုင်ငံက WFP အကူအညီပေးလုပ်ငန်းတွေအတွက်ပြီးခဲ့တဲ့နှစ်ကယူရိုငွေ5တန်းလှူဒါန်းခဲ့ပြီးနောက်မှလည်းဆက်ပြီးပံ့ပိုးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဂျာမနီတန်ယုံရဲ့ Facebook ပေါ်ရေးသားချက်မှာဖော်ပြထားပါရဲခင်ဗျာ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိတိုင်းတိုမီတာ19 kHz 5953ညာတိုင်းတိုမီတာ25 kHz 7783ညာတိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190 kHz 5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပြန်လည်အသက်သွင်းဖို့သူ့ဖက်ကထောက်ခံမယ်ဆိုတာအာမခံနိုင်ပါတယ်လို့ရုရှားအစိုးရကအင်္ဂါနေ့မှာပြောပါတယ်။ယူကရိန်းကိုကျူးကျော်နေတဲ့လို့ရကြောင်းအနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုနဲ့ကြုံနေရချိန်မှာပဲအီရန်နျူကလ িয়ার အရေးသူ့ရဲ့သဘောထားတွေကိုပြောင်းပြစ်နိုင်ခြင်းရှိတဲ့သဘောမျိုးရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဂျ်ရဲ့မှတ်ချက်စကားထွက်လာတာပါ။အီရန်နျူကလ িয়ার သဘောတူညီမှုပြန်ရဖို့နှိကွင်းအောင်လုပ်နေတယ်လို့အမေရိကန်တွေကရုရှားကိုနေတိုင်းဆွဆွဲနေတာကြားရပါတယ်။ဒါဟာလိန်လည်မှုပါနိုင်ငံတချို့ကတော့အခုဒီသဘောမတူသေးတာပါအဲ့ဒီထက်မှရုရှားမပါပါဘူးဆိုပြီးဝန်ကြီးချုပ်လာဗရော့ကပြောဆိုတော့ပါတယ်နျူကလ িয়ার သဘောတူစာချုပ်ကိုပြန်လည်အသက်သွင်းဖို့ထောက်ခံမယ်လို့ပြောဆိုနေပေမဲ့ရုရှားအနေနဲ့ယူကရိန်းစစ်ပွဲကြောင့်ရင်ဆိုင်နေရတဲ့တန်ခါပိတ်ဆို့မှုကနေရှောင်လွှဲလို့ရမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကသတင်းထောက်တွေကိုပြောပါတယ်ယူကရိန်းအရေးကြောင့်ချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကအီရန်နဲ့ကုန်သွယ်ရေးဆောင်ရွက်ချက်တွေအပေါ်တက်ရောက်မှုမရှိအောင်အာမခံမိဖို့ဆိုပြီးမတ်လ5ရက်နေ့မှာမစ္စတာလက်ဗရော့ကမမျှော်လင့်မဲ့တောင်းဆိုခဲ့တာပါဒါပေမဲ့လည်းအနောက်အင်အားကြီးနိုင်ငံတွေနဲ့အမေရိကန်တို့ကတော့အဲ့ဒီတောင်းဆိုချက်တွေကိုလက်မခံဘူးလို့ပြောထားပါတယ်မြောက်ကိုရီးယားနိုင်ငံကအမျိုးအစားမသိရတဲ့ဒုံးလက်နက်တစ်မျိုးကိုဒီကနေ့အစောပိုင်းဆန္ဒပြလုပ်ခဲ့ပေမဲ့မအောင်မြင်ဘူးလို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်လေထဲမှာတင်ပောက်ကွဲသွားတဲ့လက်နဲ့အပိုင်းစားတွေပြုံရမ်းမြို့အနေကျခဲ့တယ်လို့လည်းပြောပါတယ်။ပြုံရမ်းမြို့အနေဆွန်နာ area ကနေအဲ့ဒီလက်နဲ့ပြစ်လွတ်လိုက်တာဖြစ်ပြီးချက်ချင်းဆိုသလိုပောက်ကွဲခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်ကထုတ်ပြန်ချက်မှာပြောထားပါတယ်။ Yonhap သတင်းဌာနကလည်းအဲ့ဒီဒုံးလက်နဲ့ပြစ်လွတ်လိုက်ပြီးသိမှကြခင်လေထဲမှာတင်ပောက်ကွဲသွားပုံရတယ်လို့ပြောပါတယ်။ Seoul မြို့အခြေစိုက် NK News သတင်းဌာနကလည်းမြောက်ကိုရီးယားသတင်းရင်းမြစ်ကရတဲ့ဓာတ်ပုံတွေအရမြို့တော်ပြုံရမ်းအနီးတစ်ဝိုက်ပောက်ကွဲလက်နဲ့အပိုင်းစားတွေကျလာတယ်လို့ပြောပါတယ်။ဘယ်လိုလက်နဲ့အမျိုးအစားကိုမြောက်ကိုရီးယားကဆန္ဒဖို့ကြိုးစားလာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အစောပိုင်းတုန်းကလည်းမြောက်ကိုရီးယားကပဲ့ထိန်တပ်၃ကြီးပြစ်လုပ်ဖို့ကြိုးပမ်းခဲ့တယ်ဆိုပြီးဂျပန်သတင်းတရမှာဖော်ပြပါတယ်။အမေရိကန်စစ်ဘက်ကလည်းဒုံးလက်နဲ့ဆန္ဒပြစ်လုပ်မှုကိုပြစ်တင်ရှုံချပြီးတော့အခြေအနေမတည်မငြိမ်ဖြစ်လာအောင်ထပ်မလုပ်ဖို့မြောက်ကိုရီးယားကိုတိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဒုံးကြီးပြစ်လုပ်မှုမအောင်မြင်တာကိုတော့ကြေညာချက်မှာပြောမထားပါဘူး။Omicron line နဲ့ကြုံနေရတဲ့အချိန်မှာပဲကန့်သတ်မှုတွေဖြစ်လျှော့ပေးနေတဲ့တောင်ကိုရီးယားနိုင်ငံမှာဒီကနေ့ပိုကူတူ၄သိန်းကျော်စန်းချိန်နဲ့တိုးလာပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကျော်ကိုဗစ်ကရောဂါစခဲ့ကြတဲ့အများဆုံးကူးခံရတာဖြစ်ပြီးအကြီးမားဆုံးစိန်ခေါ်ချက်နဲ့ရင်ဆိုင်နေရပြီလို့အစစ်မြင့်ချက်မှရအရာရှိတယောက်ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်။ Vietnam ပြည်ရင်တောင်ကိုရီးယားဟာကမ္ဘာမှာနိုင်စဉ်ပိုကူတူဒုတိယအများဆုံးရှိကြောင်းကမ္ဘာ့ချက်မှရအဖွဲ့ WHO ကပြောပါရယ်။ ခုရပိုင်နေစဉ်ပုဂ္ဂိုလ်သုံးတောင်းဝန်းကျင်ရှိတဲ့ဟောင်ကောင်မှာလည်းဒီကနေ့ပုဂ္ဂိုလ်သူနှစ်တောင်းကိုရောင်ကြော်ပါတယ်နှစ်ခေါင်းစီးတက်မထားတဲ့လူအများစုကန်ဆက်တွေမှာအပန်းဖြစ်နေတဲ့တပ်ပုံတွေကြောင့်မြို့အနီးတစ်ဝိုက်ကန့်ချီအများစုကိုပိတ်မယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာပါတယ် အင်းနီးယားနိုင်ငံမှာတော့ဖျားမြတန်90ကျော်ရှိတဲ့အသက်72နှစ်နဲ့76နှစ်ကြာလူငယ်တွေကိုမတ်လ17ရက်နေ့ကစပြီးတော့ပြည်တွင်းထုတ်ကိုဗစ်ဗက်စ်ကိုဗစ်ကာကွယ်ဆေးထိုးပေးနေပြီးတော့စာသင်ကျောင်းတွေကိုလည်းပြန်ဖွင့်ပါတယ်။ဗီယက်နမ်နိုင်ငံကတော့ကာယောဂါကြောင့်ထိခိုက်နေရတဲ့ခီးသွွားလုံငန်းပြန်လည်ဦးမော်လာဖို့ကြိုးပမ်းနေနေတဲ့နိုင်ငံတကာခီးသွွားတွေကိုတိကျခွဲဆောင်ရည်ရတဲ့ဒီကနေ ယောဂအထင်ချုပ်ရေးစည်းကမ်းတွေကိုတော့တပြေပြေဖြေလျှော့ပေးနေပါတယ်။အမေရိကန်သုတမရကမလာဟာရီယက်ခင်ပွန်းဒေါက်ဟမ်မော့ဖ်မှာကိုဗစ်ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့သမရအင်ဖီရိုကပြောပါတယ်။သုတမရဟာရီစ်မှာကိုဗစ်ပိုးမတွေ့ပေမဲ့ဒီအခြေအနေတွေကြောင့်သူ့ရဲ့အစီအစဉ်တွေကိုတော့လျှော့ချထားပါတယ်။သူတို့နှစ်ယောက်စလုံးကိုဗစ်ကာကွယ်ဆေးရောအားဖြင့်ကာကွယ်ဆေးပါထိုးထားတဲ့အတွက်ကျေးဇူးတင်ရသလိုခင်မွန်းဖြစ်သူတောက်ရဲ့အခြေအနေကောင်းပါတယ်လို့သူ့သမရဟဲရစ်က Twitter ဆက်မျက်နှာမှာအင်္ဂါနေ့ကအရေးသားထားပါတယ်။နယူးဇီလန်နိုင်ငံမှာလည်းကာယောဂါကမ်းသတ်ချက်တွေဖြေလျှော့ပြင်နေပြီးတော့ကဘာလဲခီးသွွားတွေကိုမကြခင်ဝင်ခွင့်ပြုမယ်လို့ဝန်ကြီးချုပ်ဂျက်စင်တာအာဒန်ကကြေညာပါတယ်။ဧပြီ၁၂ရက်နေ့ကစပြီးတော့ကာကွယ်ဆေးထိုးထားတဲ့ဩစတြေးလျခီးသွွားတွေကိုလက်ခံမှာဖြစ်တယ်လို့ဖီဇာကင်းလွတ်ခွင့်ပေးထားတဲ့ဘရစ်တိန်၊ကနေဒါ၊ဂျာမနီနဲ့အမေရိကန်ခီးသွားတွေကိုတော့မတ်လနေ့ရက်နေ့ကစပြီးတော့ဝင်ခွင့်ပြုမယ်လို့ဝန်ကြီးချုပ်အာဒန်ကဒီကနေ့ပြောပါရယ်။ဒီပါခီးသွားတွေအနေနဲ့နယူးဇီလန်မှာမဖြစ်မနေကွာရန်တင်းဝင်စရာလည်းမလိုတော့ပါဘူး။ဒါပေမဲ့လည်းကာကွယ်ဆေးထိုးထားကြောင်းနဲ့ပိုးမရှိကြောင်းစစ်ဆေးချက်တွေကိုတော့နိုင်ငံအဝင်အထွက်တွေမှာပြရမှာပါ။ဗီဇာကင်းလွတ်ခွင့်ရမထားတဲ့တရုတ်နဲ့အိန္ဒိယခီးသွားတွေကိုတော့အောက်တိုဘာလမှပြန်ပြီးတော့ပြင်ဝင်ခွင့်ပြုမှာဖြစ်ပါရယ်။
VOA American တရဲ့ဗိုလ်ဒူးညထိတ်တဲ့ရောက်တဲ့တင်တွေကိုကိုကျော်ကျော်သိန်းနဲ့နားလောင်တို့ပြပြပေးခဲ့ကြတာပါအခုဆက်ပြီးစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေမှာပထမဆုံးကတော့စကိုင်းတိုင်းရင်းမပင်မြို့နယ်ကြေးရွာနေတချို့မိရှုဖြက်စီးခံရတဲ့သတင်းမှာစစ်ကောင်စီတပ်တွေကရင်းမပင်မြို့နယ်မှာရှိတဲ့ကြေးရွာတချို့ကိုနေနေရှင်းလင်းစစ်ဆေးမှုတွေလုပ်ခဲ့ရမှာနေရင်တချို့မိရှုဖြက်စီးခံရတယ်လို့ဒေသခံတွေကပြောပါတယ်ပံပွေးချေးရွာနဲ့ထန်းစဉ်ချေးရွာတွေမှာနေ20ကျော်မိရှုဖြစ်စီခံရတယ်လို့သူတို့ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမျှသိအောင်ပြောပြပေးပါအောင်ခင်ဗျာ
။ February 26ရက်နေ့ကလေးကရင်းမာပြည်မြို့နယ်အတွင်းကချေးရွာတချို့ကိုစစ်ကောင်စီတပ်တွေကနေမင်းရှင်းလင်းပုံစံနဲ့စစ်ကြောင်းဝင်ရောက်လာတာမှဒေသခံပြည်သူကကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပါတယ်။ဒီကနေ့မှာတော့စစ်ကောင်စီတပ်တွေကဗန်ဘွေးရွာမှာတက်ဆွဲပြီးတော့ဗန်ဘွေးရွာ၊ထန်းစင်ရွာ၊ဗန်ဘွေးမြောက်ရွာနဲ့လက်ပံရွာတွေထဲကနေအိမ်တချို့ကိုဖျက်ဆီးတာ၊မိရှို့တာတွေကိုလုပ်ခဲ့တယ်လို့လက်ပံရွာသားဒေသခံတူဦးက VOA ကိုပြောပါတယ်
။ဗန်ဘွေးကြီးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားများဟာဗန်ဘွေးရွာရဲ့မြောက်ဘက်ကဗန်ဘွေးထန်းစင်ရွာမှာနေအိမ်သုံးလုံးကိုမိရှို့ဖျက်ဆီးသွားတယ်ပေါ့ဗျာ။အဲ့ဒီနေလုံးလုံးမဖြစ်သေးဘူးဗန်မွေးမြောက်ရွာမှာကျတော့နေလုံးနဲ့ဆယ်ကိုမိရှုသွားတယ်ပေါ့ဗျာဗန်မွေးချမ်းစင်နဲ့ဗန်မွေးမြောက်ရွာနှစ်ရွာရဲ့အစုစုပေါင်းနေဟာ23လုံးမိရှုဖြစ်သိခံလိုက်ရတယ်ပေါ့နော်အဲ့ဒီမိရှုဖြစ်သိခံလိုက်ရတဲ့အတွက်ကြောင့်မလို့နေအိမ်မှာရှိတဲ့ဝတ်တွေနေမှာရှိတဲ့နွားတွေနေမှာရှိတဲ့ကျွဲတွေနေမှာရှိတဲ့ဟိုကျွဲတွေမြင်းတွေရစပြီးတော့ရိတ်ဆန်တော်များများမိရဲ့ပါပြီးတော့ဒီဒီပြပြီးသွားကြတယ်ပေါ့ဗျာ
။ဗန်ဘွေးကြီးရွာနဲ့လက်ပံကြီးရွာနားမှာစစ်ကောင်စီတပ်တွေနဲ့တီတုကာကွယ်ရေးတပ်တွေချာမှပြစ်ခတ်မှုတချို့ခဏတန်ရှိခဲ့ပေမဲ့ထိတွေ့တိုက်ပွဲကြီးကြီးမားမားမရှိဘူးလို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်တွေတက်ဆွဲတာမိရှို့ဖြစ်စီရာတွေလုံနေတဲ့ကြီးရွာတွေမှာဒေသခံပြည်သူအလုံးထွက်ပြေးတင်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ
်။ဒီစစ်ကောင်စီကနေပြီးတော့တနတ်တွေနဲ့ဝင်ပြီးတော့ပြစ်ခတ်ပြီးတော့ပြက်ကပ်ပြီးတော့ဒီဝင်လာပါတယ်လူတွေလည်းခုဗန်မွေးကြီးရွာဗန်မွေးထန်းစင်ဗန်မွေးမြောက်ရွာလက်ပံကြီးရွာနဘူးတော်ကြီးရွာခွေးချောင်းကြီးရွာမှာရှိကြတဲ့ဒီသူဒီအားလုံးဟာတော်တွေကမှာတိတ်ချောင်နေရတာရက်ပေါင်း20ရှိနေပါပြီ
စစ်ကောင်စီတဲ့နေမီရှင်းလင်းမှုစစ်စင်ရေးအတွက်မှနေမီရှုခံရတာတွေရှိတယ်လို့အရက်သားတွေထိတိုက်တိဆုံမှုလည်းရှိတယ်လို့ဒေသခံကပြောပါတယ
်ဒီကျွန်တော်တို့ညီမတွေမြို့နယ်ထဲမှာစေဝါရီလ26ရက်နေ့ကနေဒီမလဒီနေ့ထိပေါ့နော်အကြမ်းဖက်စစ်ကောင်စီကကြေးရွာတွေကိုနေနေဆုံးမမှုပုံစံမျိုးနဲ့ငွေရောက်ဆင်းရဲတဲ့အခါမှာ ยี่ดิ้งกากุยตะเฝ้าเหมือนตะอู้แน่บ่เนาะอดิเนี่ยยาดาปี่ดูสะเว่ช่องปี่ดูตะเซ่เนี่ยมา6อู้สุดๆว่า29อู้โอดีวิชุตะเผ็ดคันได้ကျင်းနေလို့ရှိကြတယ်နောက်တစ်ခုစေးဆောင်ရင်းပေါ့နော်ရန်ကြီးစကြောင်းဘက်ကနေပြီးတော့ဇနက်ကြီးနဲ့ပြည့်လို့မျိုးပြီးဆုံးခဲ့တာရှိတယ်အဲ့တော့ဖေဖော်ဝါရီလ26ရက်နေ့ကနေဒီကနေ့ထိဆိုလို့ရှိရင်ကျွန်တော်တို့ရင်းနှီးပြည့်ရုံနယ်ထဲမှာပြည့်မဲ့ရတားပြည်ပြီး20နှစ်မှ9ဦးအသက်ခံရတယ်ဗျာဒီနေ့ရာနဲ့ကြည့်ပြီးရှုခံရတယ်ဗျာ
စစ်ကောင်စီတပ်တွေနေမြင်ရှင်းလင်းရေးလုပ်နေတဲ့တခြားကြေးရွာသားတွေဟာနေနေဆွန့်ပြီးတော့တောထဲမှာပုန်းရှောင်နေရတာဟာရဲ20လောက်ရှိပြီလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေရွာကနေပြီးတော့ပြန်ထွက်တဲ့အချိန်မှာတချို့ရွာတွေကိုပြန်လာတာမျိုးရှိပေမဲ့ပြောင်းရွှေ့ဖို့ခက်တဲ့တက်ကြီးအရွယ်တွေကလေးငယ်တွေပါတဲ့မိသားစုတွေကတော့တောထဲမှာပဲနေကြပါတယ်။ဒါကြောင့်လည်းရင်းမပင်နေစစ်ပြည်ဒုက္ခတွေတွေမှာစားတောက်နေထိုင်ရေးလဲခက်ခဲနေကြတယ်လို့သိရပါတယ်ရှင
်။စကိုင်းတိုင်းရှင်းမပင်နဲ့ရှေးရွာနေတချို့မိရှုဖြက်စီးခဲရတဲ့တဲ့မမျှသဖြင့်အောင်ကြောက်ပြခဲ့တာပါ။အခုတော့စကိုင်းကပဲကလေးထောင်တွင်တစ်ခတ်နေနေမှုတဲ့လူခုနှစ်ဦးတည်ဆုံးခဲ့ရတဲ့တဲ့င်းမှာကလေးမျိုးချင်းထောင်တွင်အာဏာပိုင်တွေတိုက်ခတ်မှုကြောင့်တည်ဆုံးသွားတဲ့အထက်ချင်းမျိုးသားကာကွယ်ရေးတပ် CNDF ကဖမ်းဆီးခံထားတဲ့တပ်ဖွဲ့ဝင်တချို့ပါပြီးသူတို့တည်ဆုံးမှုဟာစစ်ကောင်စီကထုတ်ပြန်တယ်လို့မဟုတ်ဘူးလို့ဒီ CNDF အဖွဲ့ကညင်းဆိုထားပါတယ်စစ်ကောင်စီထုတ်ပြန်ချက်မှာတော့အချုပ်သားတွေဟာထွက်ပြေးဖို့ကြံစည်လှုပ်ဆောင်တာကြောင့်တိုက်ခတ်နေနေခဲ့တာလို့ဆိုပါတယ်ဒီအကြောင်းရန်ကုန်ကပြပလာတဲ့တဲ့င်းကိုသားညင်ဦးကြောပြပေးပါဦးခင်ဗျာ
ကလေးမျိုးချင်းချောင်းမှာမတ်လ15ရက်နေ့ညနေပိုင်းကထောင်တွင်းရုံးဆံကပ်ဖြစ်ခဲ့ပြီးတော့အချင်းသားနဲ့အချုပ်သားတွေကိုအချင်းတော်ဝန်ထမ်းတွေကတလန့်နဲ့ပြစ်ခတ်လို့တစ်ဆုံးတရားရမှုတွေရှိခဲ့တယ်လို့သိရပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့မတ်လ15ရက်နေ့ညပိုင်းစစ်ကောင်စီကသတင်းထုတ်ပြန်ရမှာတော့အချုပ်သားဗန်တင်းဦးဆောင်နဲ့အင်အား50လောက်ဟာထောင်တောင်းငံအရာရှိအပါဝင်3ဦးတစ်စကံလုပ်ပြီးတော့ထွက်ပြေးလွတ်မြောက်ဖို့ကြိုးစားချိန်မှာပြစ်ခတ်နှိမ်နင်းတဲ့အတွက်ဗန်တင်းအပါဝင်အချုပ်သား6ဦးနဲ့အချင်းသား2ဦးသေဆုံးခဲ့ပြီးတော့အချုပ်သား12ဦးတရားရတယ်လို့ဆိုပါတယ်တစ်ဆုံးသူအချုပ်သားတွေကဗန်တင်းဆိုသူဟာချင်းမျိုးသားကာကွယ်တပ်ဖွဲ့ CNDF ကတပ်ဖွဲ့ဝင်တူဖြစ်ပါတယ် CNDF ပြောရေးဆိုခွင့်ရှိသူကတော့စစ်ကောင်စီကထုတ်ပြန်တဲ့ဖြစ်စဉ်ကိုမယုံကြည်ပါဘူး
သူတို့ဖြတ်ပြေးဖို့ကြိုးစားတယ်ဆိုတာလုံးဝမဖြစ်နိုင်တဲ့အရာပါအာတောင်းနေတာဖြတ်ပြေးမယ်ဆိုတာသူတို့ကြားလဲတနည်းလောက်တနည်းနီးပါးရှိနေပြီအဲ့လိုမျိုးထောင်းအာဖြတ်ပြေးမယ်ဒီစစ်ကူမလုပ်တဲ့ဆိုတာလုံးဝမဖြစ်နိုင်တဲ့အာကိစ္စပဲဒါသူတို့လက်လို့ချင်းလုံးဖြစ်ပြီးမှดาวตรุสักพี่แม่ลูกนามเมซูเนี่ยนามเมเช็ดอ่ะพออะไรไม่รู้อ่ะไม่รู้ขึ้นนะพวกเราตรุตรุไอ้อาจารย์เนี่ยแต่ก็ลงออกขึ้นน่ะเนี่ยฝั่งเนี่ยมาอัดช้องหนองไม่ใช่ไอ้อาโตรุก็สะแน่ๆขึ้นเลยสรแล้วลงออกขึ้นเนี่ยเกษอ่าดาอีอ่ะซึ้งอ่ะขึ้นไหลเลยขึ้นแล้วขึ้นไปรู้ลงแล้วไม่รู้ขึ้นขึ้นไหนได้อย่างแล้วหมดตรุลงแต่ปองอ่ะดาอย่าซูรู้หยอดเลยเราก็ขึ้นมา
ชิปิเนี่ยတွင်ဒီသက်ကံကာကွယ်ရေးအဖွဲ့ရင်းရဲ့စစ်ကောင်စီကြားဒီနှစ်တွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ရမှာစစ်မြေပြင်မှာဖမ်းဆီးရမိသူတွေကိုဒီကျင်းထောင်ထဲချုံနှောင်ထားပါတယ်။ဒါ့ပြင်စစ်ကောင်စီကိုဆန့်ကျင်သူဆန္ဒပြကန့်ကွက်သူတွေကိုလည်းဒီထောင်ထဲမှာချုံနှောင်ထားတာပါ။ကလေးမျိုးကတူကလည်းစစ်ကောင်စီထုတ်ပြန်ချက်ကိုမယုံကြည်ပါဘူး။ဒါဟာနိုင်ငံကျင်းသားတွေကိုဖိနှိပ်တာတွေကြောင့်စုပူမှုဖြစ်ပြီးတော့ပြစ်ခတ်တာဖြစ်နိုင်တယ်လို့ယူဆတဲ့အကြောင်းပြောပါတယ
်။သူတက်မဲ့နှိမ့်ကွက်တယ်လို့ပဲပြင်တယ်ပေါ့။အရင်ကဆိုရင်လည်းသူတို့ဒီပြန်လွတ်လာတဲ့မြေသမီးတွေကြိုးပမ်းကြရတော့ဒီစီဗီအန်လောက်တဲ့ဆရာမတွေချမ်းခံရတယ်။နေရင်လည်းအနေနဲ့ပေါ့နော်။ဒီသမင်းတွေပါတန်းစီတယ်ဆိုရင်တော့မှသူတို့အိုင်ကြီးနဲ့တော့ရတာမျိုးရှိရလမ်းမတည့်ရပြီးတော့မစီဆိုင်ပုံစံမျိုးရှိရတယ်လေသူတိတ်မှာတော့တော်လေးကိုသူတို့ဟိုပြင်ထန်ကြည့်နေနေပေါ့နော်အဲ့လိုမျိုးမကျင်းမသိရတော့ဒါပြဿနာဖြစ်နေတယ်သူပြစ်တာလိုပဲသင်တယ်ပေါ့နော်သုံးတိုက်ရတာလေ
ကလေးမျိုးချင်းတော်ဟာကလေးမျိုးနဲ့မြောက်ဖက်ဆင်မိုင်ကျော်ကွာမှာရှိပြီးတော့အနီးကမော်လိုက်ကလေးရွာကိုဆွဲပြုတ်ပြီးတော့မော်လိုက်ကလေးချင်းတော်လို့ခေါ်ရတာပါထောင်မင်းချင်းဆိုင်ရဲ့ထောင်နီးပတ်ဝန်းကျင်မှာစစ်တပ်ပဲရှိပြီးတော့လုံရုံအရာချင်းသားတွေထွက်ပြေးမှုမလွယ်တဲ့နေရာလို့ဒေသခံတွေကသုံးသပ်ပါတယ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းထောင်ရင်းလူခွင့်ချူပေါက်တော်တွေပို့ပြီးတော့စူးရလာတာကြောင့်ဖမ်းဆီးခံရတဲ့နိုင်ငံချင်းသားတွေဟာထောင်ရင်းတပိတ်တွေပြုလုပ်ပြီးတော့ထောင်အနာပိုင်တွေကိုဆန့်ကျင်တာတွေရှိခဲ့မှုပါတယ်စစ်ကောင်စီကအခုထုတ်ပြန်လိုက်တဲ့သေဆုံးသူဓာတ်ပုံတွေတဲ့အများစုကဥကောင်းကိုပြစ်ခတ်ထားတာကြောင့်ဒါဟာတမင်ကိုတရားပြစ်ခတ်တာလို့ယူဆသူတွေလည်းရှိပါတယ်ကလေးမျိုးချင်းထောင်နေရာဟာဝေးကွာလွန်ပြီးတော့အပြန်လူတွေနဲ့လည်းချိဆက်မှုသိမ်းရှိတာကြောင့်အရင်ကဖြစ်စဉ်ကိုတော့တိကျအတိမပြုနိုင်ပါဘူးခင်ဗျာ
ကလေးထောင်တွင်ပြစ်ခတ်နှိမ်နှင်းမှုကြောင့်လူခဏဦးတည်ဆုံးခဲ့ရတာကိုကိုသားညီဦးပြောပြခဲ့တာပါအခုတော့ကြားပြည်နယ်ကထွက်ပြေးနေရသူ IDP တွေရေရှားပါနေတဲ့တဲ့င်းမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ကြားပြည်နယ်ဒီမော့ဆိုမြို့နယ်တွေဘက်မှာတောင်းနေရှိတဲ့ဒေသခံတွေအိုးပြစ်အင်ပြစ်တိရှောက်နေကြပြီးစားရေးတောက်ရေးပြင်တောက်တုံးရေရှားပါတဲ့ပြဿနာပါရင်ဆိုင်နေကြပါတယ်။နေရာဒီကာလမှုရေရှားပါမှုတံပိုခံရတယ်လို့ကျန်းမာရေးဆောင်ရှားမှုလည်းအားနေနေပါတယ်။ဒီအကြောင်းရန်ကုန်ကပို့လာတဲ့တဲ့င်းကိုမဆုမွန်ပြောပြပေးပါဦးခင်ဗျာ။
ခရင်နီဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားမှာလာနေချီကြပြီးတော့ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်မှာနေစဉ်လိုလိုစစ်ပြေးဒုက္ခသည်တွေတိုးလာနေပါတယ်။နှွေရသည်ရောက်လာပြီးမို့ဒုက္ခသည်တွေဟာနေထိုင်စားတောက်ရေးအပြင်တောက်သုံးရေးရှားပါတဲ့ပြဿနာနဲ့ပါရင်ဆိုင်နေကြရတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလလောက်ကနေစပြီးရေရှားပါတဲ့အခက်အခဲတွေကြုံတွေ့လာရပြီးလက်ရှိမှာတော့ရေရှားတဲ့အခြေအနေကပိုဆိုးလာတယ်လို့ဒီမော့ဆိုမြို့နယ်အရှိတ်စစ်ပြေးရှောင်စခန်းတာဝန်ရှိသူတို့ကပြောပါတယ်
။ကလုံးနီးပါတော့ရေရှားပါနေတဲ့စနေရအခုချိန်မှာတော့နေရာတည်ဆိုတော့လေနော်။ဆန်းနေရာလေရေရှားပါနေတဲ့နေရာလေလည်းရေတော်တော်လေးတော့တည်ရဝေးနေတာပေါ့နော်။ဒီလိုကမိသားဆောင်ပေါ်မှာဒီတစ်ခါတော့ဟိုးလက်ထဲမှာသင်္ခါရတော့တော်တော်လေးအဝေးကြည့်ကြည့်ကြွားရတာပေါ့တကယ်ကိုမှ၃ပုံ၄ပုံလောက်ပါလွယ်နိုင်ကြတာပေါ့နော်အကြည့်ရဲ့ဒီကျဲရှိတဲ့အိမ်လေးကိုမရှိသေးတဲ့ခက်ခဲမှုရှိတဲ့တူကကျတော့မတန်စွမ်းရှိတဲ့အိမ်လေးဆိုလို့ရှိရင်တော့သူတို့ဒီခတ်ဖို့တဲ့သူတို့တော်တော်လေးခက်ခဲကြုံနေရပါဗျာ
တောတောင်နေတဲ့ကယာယီစစ်စခန်းကနေရေရှိနေတဲ့နေရာလေးစီကိုသွားပြီးတော့တည်ယူအသုံးပြုနိုင်မှုဆိုရင်အနည်းဆုံး၅ရက်ကြာလမ်းလျှောက်သွားရတာပါဒါကြောင့်ရေအလုံးလောက်မသုံးဆွဲနိုင်ကြဘူးလို့ပြောပါတယ်အသက်ကြီးသူတွေနဲ့မတန်ဆွမ်းသူတွေပဲရှိနေတဲ့နေအိမ်လေးဆိုရင်ပို့ပြီးတော့အခက်အခဲဖြစ်ကြရတယ်လို့ပြောပါတယ်ဒုက္ခတွေအများစုဟာနီးစပ်ရာဆွေမျိုးတွေရဲ့အိမ်နောက်ကျေးရွာတွေနဲ့တောတောင်တွေထဲမှာခိုးလုံနေကြရပြီးတချို့ကတော့မိုးကာတွေနဲ့တဲထိုးပြီးနေထိုင်အိတ်နေရတာပါစစ်ကောင်စီတပ်ရဲ့စီးရဲလှုပ်ရှားမှုကြောင့်ဒီမော့ဆိုမြို့နယ်နေရာတော်တော်များများကဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတာပါလက်ရှိအချိန်ထိစစ်ပြေးဒုက္ခတွေပေါင်း 5,000 ဝန်းကျင်ရှိနေပြီလို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ကစစ်ပြေးရှောင်အချက်လက်စုဆောင်းနေသူတဦးကပြောပါတယ်စစ်ပြေးဒုက္ခတွေကြားမှာလည်းဖြားနာနေကြပါတယ်ကျန်းမာရေးဆောင်ရှောက်မှုအားနည်းလို့စစ်ပြေးရှောင်ရင်းနဲ့အသက်ဆုံးမသွားရသူတွေလည်းများလာနေတယ်လို့ဆိုပါတယ်ကျန်းမာရေးဆောင်ရှောက်မှုမရှိတာကြောင့်အခုလက်ရှိအချိန်ထိဆိုရင်သေဆုံးသွားသူဟာ89ဦးထိရှိပြီလို့ပြောပါတယ်ဒုက္ခတွေအတွက်ကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်စားတောက်ရေးအခက်အခဲနဲ့တောက်သုံးရေးရရှိရေးကိစ္စတွေကတော့အဓိကစိန်ခေါ်မှုတွေဖြစ်နေပါတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ကစစ်ပြေးရှောင်အချက်လက်စုဆောင်းနေသူကအခုလိုပြောပြပါတယ
်ဒီကျောင်းမကြီးဆော့ဆော့မှုအပိုင်းမှာပေါ့နော်သူတို့အဓိကတော့ကြားတယ်ပြီးတော့ဒုတိယကကျတော့စားရေးတောက်ရေးပေါ့နေရာဒီရောက်တဲ့ကကျောင်းသူတို့ကအခုစားပက်လာကြတာအလောက်မဟုတ်တော့ဘူးအဓိကစားရတော့ခုနပြောတယ်လို့ကျောင်းမကြီးဆော့ဆော့မှုဒုတိယကကျတော့စားရေးတောက်ရေးတတိယကကျတော့ဂျီအဲ့တုန်းကလည်းအဓိကတော့ကြာမှာပေါ့နော
်ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကလည်းဒီစစ်ပြေးဒုက္ခတွေရဲ့အရေးကိစ္စကိုတက်နိုင်တဲ့လောက်ကူညီဆောင်ရွက်ပေးနေတယ်လို့သူကပြောပါတယ်ဒုက္ခတွေတွေအတွက်ချက်ပြုတ်ဖို့ရေနဲ့တောက်သုံးဖို့အတွက်ရေဖူလုံရေးကမနှဲရုံးကန်နေကြရတာပါရေရှည်ဖြစ်လာရင်ဒီချက်မကအခက်တွေ့နိုင်ပါတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်စစ်ပြေးရှောင်ချက်လက်စုဆောင်နေသူကပြောပါတယ
်ဒီစားပွားကတည်းကစစ်ပြေးမှဒီလိုဆောင်တိုင်းရှိလို့ရှိရင်ကလေးများတော့ရှင်ဆိုင်မှာတော့လေအားနေတော့တယ်ပေါ့နော်ကလေးကမကပါဘူးလူကြီးရောသူကအခုကရေချိုးဖို့သူကရေမချိုးတဲ့ချောင်းရရှိတယ်ဘာလို့လဲဆိုတော့သူကရေမရှိဘူးသူကသမင်းရှဲဖို့တောက်ဖို့တော့သူမနေအဲ့လိုလောက်ရတဲ့အနေအထားမျိုးလေတော်တော်ကြီးတော့သူကအရင်ကဆိုအလကားဆိုင်ပြေးပြေးတယ်အလူစီတွေနောက်အခုစီစီတွေတက်လာပြီးနောက်ဖက်လာတော့အလကားမရတော့အဲ့လိုနေသားတွေရှိတယ်ပေါ့နော်
အရင်တုန်းကတော့အလူရှင်တွေကရေလာလှူကြပေမဲ့အခုနောက်ပိုင်းမှာတော့ဓာတ်ဆီတွေဒီဇယ်ဆီတွေကဈေးနှုန်းတက်လာပြီးတဲ့နောက်မှာအလူရှင်တွေနည်းပါးသွားပြီးတော့ကိုယ့်အစီအစဉ်နဲ့ကိုယ်ပဲဖြည့်ရှင်းနေကြရတယ်လို့စစ်ပြေးဒုက္ခတွေနဲ့အခုညီပေးနေသူတွေကပြောပါတယ်ရှင်
။ခရီးပြင်းနဲ့ဒီမော့ဆိုဘက်မှာစစ်ပြေးထွက်ပြေးနေရသူတွေရေရှားတန်ကြုံနေရတာမဆုမုံပြောပြခဲ့တာပါ။အခုဆက်ပြီးတော့ချင်းပြင်းနဲ့ရီကော်ဒါမျိုးစစ်ပြေးရှောင်တွေလည်းဒီရေရှားပါမှုနဲ့ဝေယောဂါကူးစက်မှုကြုံနေရတာပါ။ချင်းပြည်နယ်ဖလန်းမြို့ရီကော်ဒါမြို့ဘက်မှာစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်အိန္ဒိယနယ်စပ်ကိုတင်းရှောင်နေတဲ့စစ်ရှောင်စခန်းတွေမှာရေရှားပါမှုပြဿနာအပြင်ဝမ်းပြည့်ယောဂါနဲ့လည်းကြုံတွေ့နေရတယ်လို့စစ်ရှောင်အကူအညီပေးအဖွဲ့ဝင်တူကပြောပါတယ်။စစ်ရှောင်စခန်းမှာမတန့်ရှင်းတဲ့ရေကိုတောက်သုံးလို့ဒီလိုယောဂါတွေဖြစ်နေတာလို့စစ်ရှောင်တွေကထောက်ပြပါတယ်။ဒီအကြောင်းရန်ကုန်ကပို့လာတဲ့သတင်းကိုကိုဇော်ဝက်လိုင်းပြောပြပေးပါဦးခင်ဗျာ။
အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုစစ်ပေးရှောင်နေကြတဲ့ချင်းပြည်နယ်ဖလားမြို့နယ်ရီကော်ဒါမြို့ကစစ်ပေးရှောင်တွေဟာဒုက္ခသည်စခန်းမှာလက်ရှိတောက်သုံးရပြတ်လတ်မှုကြုံနေရပြီးအများစုကဝမ်းပြက်ဝမ်းလျှောဖျားနာတာတွေဖြစ်နေတယ်လို့စစ်ပေးရှောင်အကူအညီပေးအဖွဲ့ဝင်မဆွီတဲကပြောပါတယ်
။ဒီနေ့ဆက်မှာတော့တူတူတူရတယ်ဒီအခါကတော့တောက်ရီတိုင်းရှာပေါင်းဖို့ကြိုးစားနေတာစစ်ပေးရှောင်နဲ့အများကြီးရှိတဲ့ကြည့်တော့ဒီပေးရှာပေါင်းကြိုးစားတော့အများကြီးကြုံရတယ်ဟုတ်အဲ့ဒါလည်းဒီလိုများတယ်။ဝေယောကရကြုံရတယ်ဝေရှော chalan ang show mo, no? At hindi ka hindi siya pa kung chang chungyari. Di ma ka saw po dita sa mga hindi siya, di ba, no? Tao hindi ka dito si ni, sabi na alaw lao, yung si Ben Shao ni alaw mo, huwag ka lang, maluwi mo po, malaw mo. Di o chang lo ko e, di may sa chang mo, no? At yung chang mo yung ako bitaw tong chale dwe, nao sa dwe dwe na ane, ne ta uwi nyo ka rin chide, bitaw siya na rin chide.
ตกว่าแต่สกันตวยวันโยกาผิดปัวหมู่ญาณนี่ปีกาเวกุตายีอไปมาแลอาเนนี่เด้อโลมาสุ่ยเตกาเปียวบาเลอุ้ยคันตันชีเน่เลยไตมาเตียวลอรอผิดปัวเลยลูเตียมาอายุ
家没去看是，现在马上去，那个下午那屋都乌起的，还有可能就呼吸的，但是呢，俺老老电话也开开起的，我也去那心里头嘛，我也弄不了不。设备上我们也是些的，都开始是看嘛，人龙应该没设备，种的路没先算家的路，创业股的东算的也比，没担心的业务到东米路往边弯腰个去拨拉路，设备上这五个标牌嘞。那嘛，你就跑你把那钱。 创业这边多年了，就是那比如，哎，厂里边对吧？俺妈嘞，目前做了，包做了，厂里边当然是做完全完全没有了，做没了。啥个啊？你们家里边呀，那住下来看下了，都中央嘛，从今年来，去年去了，那不就到冬天了，就再比到了，那么厂里边到家了，都就是这样呗。
พลามิโอเนี่ยรีคอร์ดามิโอเนี่ยด้วยมาสิ่งสิ่งนั้นเนี่ยเดต้ากับวัยตั้งไฟจ้ามาหลังไงเนี่ยมาดีมาหลังสัญญาเนี่ยมาดีใจแต่เปิดผิดพลาดกันดีรีคอร์ดามิโอเนี่ยเดต้ากันนักท่องเที่ยวอินเดียเนี่ยมีส่วนเป็นเนี่ยเป็นกูทัพยี่เต็งเซียงนี่จ้าอะไรบ้างอินเดียเป็นเช่นรีคอร์ดามิโอสิบเอ็ดเซียงตัวก็เทศกาลมาลู่อุยนักท่องเที่ยวสิ่งนี้ปีตุลุนี่ทันยาเลยเช่นนี้กูรอสิบเอ็ดเซียงกูนี่ปีอยู่พ่อเว้ยมาสุดเด
ဒီနေပေါ့ဆက်ချောင်းစကန်ကအခုသူတို့ဆောက်ပေးတဲ့စကန်တော့ဘလုံးကွင်းတကွင်းမှာယူတုံးရတော့တဲချိုးပြီးနေတယ်အခုရီမြို့ရေပြီးတော့ဒီရီအဆန်းဖြစ်လို့ခေါ်တဲ့ခမော်ရေပေါ့နော်အဲ့ဒီကနေစစ်ဘေးရှောင်လာတဲ့လူဦးရေကမင်းကစစ်တမ်းကောက်တလောက်ဆိုတော့ဆင်းကထောင်ကျော်တယ်အဲ့တို့တွေကအင်္ဂါကြမရှိတော့ဘူးအဲကြောင့်ကျုံနေနေရမှာနေရာလွတ်ရှိတဲ့နေရာတိုင်းမှာမိုးကန်နဲ့တဲချိုးပြီးတော့န ရတာပေါ့အဲ့လိုတခါနေတော့ကျွန်တော်ရရှိတယ်ဟုတ
်ရီကော်ဒါမျိုးဟာအိန္ဒိယဘက်ချမ်းမာရောမြန်မာဘက်ချမ်းမာပါရှိနေပြီးအလဲကချောင်းချားနေတာပါအိန္ဒိယဘက်ရီကော်ဒါမျိုးစစ်ဘေးရှောင်ဒုက္ခသစ္စာမှာအထောက်အပံ့နေကြောင့်စားတောက်ရေးအဆင်ပြေကြပေမဲ့လူဦးရေများလာလို့နေထိုင်ရေးမှာတော့အခက်အခဲရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်မီဇိုရမ်ပြည်နယ်အိုက်ဇောမြို့နယ်ဘက်ကိုရောက်ရှိနေကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတော့နေထိုင်စားတောက်မှုအဆင်ပြေတယ်လို့အိုက်ဇောမြို့ရောက်ကလေးမျိုးပြည်သူလွတ်တော်ကိုစလဲဒေါ်ရှာမီကပြောပါတယ်
ဒီမှာရောက်ခဲ့တဲ့ဒီအိုက်ဇောတလျှောက်မှာတော့တော်တော်လေးအဆင်ပြေကြတယ်ရေကြီးစားပြတောက်ပြအရှံပြေပေါ့နော်ဟိုလူရင်းဖက်ပြီးရလဲအများကြီးထပ်ပန့်ပြီးတယ်ဒီနေ့ဆိုးရသွားလို့ပြချက်ပြီးတာလည်းရှိတယ်ပေါ့နော
်မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း CDM ဝန်ထမ်းတွေလွတ်တော်ကိုယ်စားလှယ်တွေဒေသခံအများအပြားမီဇိုရမ်ပြည်နယ်ဘက်ကိုတင်ဆောင်ရောက်ရှိနေတာပါလက်ရှိဖလားမြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံ CDF အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေသလိုတွာလာရေးမှာလုံခြုံမှုမရှိတဲ့အခြေအနေမှာရှိနေပါတယ်စစ်ကောင်စီတပ်နဲ့ဒေသခံ CDF အဖွဲ့တို့အကြားစီးရေးတင်မာမှုအတွင်းမြန်မာနိုင်ငံဘက်ကထွက်ပြေးလာသူ 14,289 ဦးရှိနေပြီလို့မီဇိုရမ်အစိုးရအဖွဲ့ကမှတ်တမ်းပြုစုထားပါတယ်မြန်မာနိုင်ငံဘက်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ဖလားမတူပြီးထန်တလာနဲ့စကိုင်းတိုင်းကလေးမြို့နယ်ကဒေသခံတွေမီဇိုရမ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြသူတွေရှိနေဆဲဖြစ်ပါတယ်ခင်ဗျာ
ချင်းပြည်နယ်ရီကော်ဒါမြို့စစ်ဘေးရှောင်တွေရေရှားဝဲရောက်ကတန်တွေခံရတာကိုကိုစော်ဝဲလိုင်ပြောပြခဲ့တာပါဗိုလ်သူညရဲ့သတင်းပေးပို့ချက်တွေကိုပြောပြခဲ့တာပါအခု VOA Radio အစီအစဉ်တွေကိုရုပ်သံကပါဇက်တိုက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ချက်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOA American တရဲ့ပေါ်တူညပိုင်း radio အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါစက်တိုက်ဓာတ်ရိုက်ထုတ်လင့်ပေးနေတာပါမကြခင်ထုတ်လင့်ပေးမယ့်အစီအစဉ်တွေမှာတော့ပေါ်တူညတိုင်းပြောနေကြဒေါက်တာတန်စော်ရဲ့လူထုနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍအပတ်စဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့လူထုနဲ့ကျန်းမာရေးပါစီးချိုယောဂကာကွယ်နိုင်မှုအကြောင်းပြောပြထားပါတယ်စီးချိုယောဂဟာအမျိုးအစားနှစ်မျိုးရှိပြီးကြိုတင်ကာကွယ်လို့ရတဲ့အမျိုးအစားလဲပါဝင်ပါတယ်ကျန်းမာရေးနဲ့ညီညွတ်အောင်စားသောက်နေထိုင်ရင်စီးချိုတစ်မျိုးကိုကာကွယ်နိုင်တာပါဒီကြောင်လူလူနဲ့ကျန်းမာရေးအပတ်စဉ်အစီအစဉ်မှာဒေါက်တာတန့်ဆောက်ကပြောပြထားပါတယ်ခင်ဗျာ
စီဂျိုယောဂကိုကျူတင်ကာဝယ်ဖို့မဖြစ်နိုင်တဲ့စီဂျိုယောဂနဲ့ကျူတင်ကာဝယ်ဖို့ဖြစ်နိုင်တဲ့စီဂျိုယောဂဆိုပြီးရေပေါ်အားဖြင့်အမျိုးအစားနှမျိုးခွဲခြားကြည့်နိုင်ပါတယ်ကျူတင်ကာဝယ်ဖို့မဖြစ်နိုင်တဲ့စီဂျိုယောဂအမျိုးအစားကိုအမျိုးအစား၁စီဂျိုယောဂလို့ပညာရှင်တွေကသတ်မှတ်ထားကြပါတယ်။ကျူတင်ကာဝယ်ဖို့ဖြစ်နိုင်တဲ့စီဂျိုယောဂကိုတော့အမျိုးအစား၂စီဂျိုယောဂလို့သတ်မှတ်ထားကြတာပါ။ကျူတင်ကာဝယ်ဖို့မဖြစ်နိုင်တဲ့အမျိုးအစား၁စီဂျိုယောဂဟာပန်ခရီးယပ်စ်လို့ခေါ်တဲ့မုတ်ချိုအိတ်ထိကိုက်ပျက်စီးလို့ဖြစ်ပေါ်ခံစားရခြင်းဖြစ်တယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။စီဂျိုယောဂမှာအဓိကအပြင်တော့ဆရာတို့အမျိုးအစား၁နဲ့အမျိုးအစား၂စီဂျိုယောဂဆိုပြီးရှိတယ်။အမျိုးအစား၁စီဂျိုယောဂကတော့ဆရာတို့ဒီအချိုဓာတ်ကိုထိန်းသိမ်းပေးတယ်အင်ဆူလင်ဟော်မုန်းကိုထုတ်လုပ်ပေးတယ်ပန်ခရီးယပ်စ်ထိကိုက်ပျက်စီးလို့နော်ဒီအချိုဓာတ်ကိုမထိန်းသိမ်းနိုင်မယ်နဲ့စီဂျိုယောဂဖြစ်တာပေါ့နော်အမျိုးအစား၁ယောဂပေါ့အဲ့တော့အမျိုးအစား၁စီဂျိုယောဂကတော့ဆရာတို့ကာကွယ်ဖို့ခက်တယ်ပေါ့နော်ကာကွယ်လို့မရနိုင်ဘူးယောဂဖြစ်ပြီးတော့စီဂျိုဆက်ဖြစ်သွားတာ
အမျိုးအစား၂စီဂျိုယောဂကတော့စီဂျိုထိန်းတဲ့ဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေဟန်တာနှောက်ယှက်ခံရလို့ဖြစ်ပေါ်ခံစားရတာဖြစ်ပြီးစီဂျိုထိန်းဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေပြောင်းရင်းချင်းမရှိသေးခင်မှာကျူတင်ကာဝယ်နည်းလမ်းတွေကိုလိုက်နာဆောင်ရွက်ထားမယ်ဆိုရင်စီဂျိုယောဂဖြစ်ဖို့အခွင့်အရေးနည်းသွားနိုင်တယ်လို့သိရပါတယ်ဒါကြောင့်အမျိုးအစား၂စီဂျိုယောဂဟာကျူတင်ကာဝယ်ဖို့ဖြစ်နိုင်တဲ့စီဂျိုယောဂအမျိုးအစားဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျ။
အဲ့တော့အမျိုးအစား၂စီဂျိုယောဂကတော့ဒီခန္ဓာကိုယ်ထဲမှာထွက်လာတဲ့ဒီစီဂျိုထိန်းသိမ်းတဲ့ဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေကိုအဟန့်တာနှောက်ယှက်ဖြစ်တဲ့အတွက်ကြောင့်စီဂျိုထိန်းသိမ်းမှုနော်အချို့တတ်ထိန်းသိမ်းမှုနည်းပါးပြီးတော့စီဂျိုယောဂဖြစ်တာ။ဒါကြောင့်လို့ဆရာတို့ကာကွယ်ရေးအကြောင်းနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်နော်အမျိုးအစား၂စီဂျိုယောဂကိုကာကွယ်လို့ရနိုင်ဒါဆိုဘယ်လိုကာကွယ်ရမလဲဆိုတော့စားတောက်နေထိုင်မှုပုံစံပြောင်းလဲခြင်းအပြင်ဆရာတို့ကမျိုးစားနှင့်စီဂျိုယောဂကိုကာကွယ်နိုင်မှာဖြစ်ပါတယ်เนาะ
အမျိုးစားနှင့်စီဂျိုယောဂကိုကျူတင်ကာဝယ်တဲ့နေရာမှာစားတောက်နေထိုင်မှုပုံစံပြောင်းလဲခြင်းဟာအရေးပါတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ပါတယ်။ကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုရေးချေစားတောက်ပြီးတက်ကြွလှုပ်ရှားတဲ့လူနေမှုဘဝပုံစံနဲ့နေထိုင်သွားကြရမှာပါ။ကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်စားတောက်မှုပုံစံကိုအသက်30မကျော်ခင်အရွယ်ကလေးကအစပြုလေ့ကျင့်ပြုထောင်ပေးသင့်ပြီးအထူးသဖြင့်စီဂျိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဟာမပြတ်မကွက်လိုက်နာလှုပ်ဆောင်သင့်တယ်လို့သိရပါတယ်။ဘလို့လူတွေဟာအမျိုးအစားနှင့်စီဂျိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ဒါဆိုလို့ရှိရင်ဘလို့လူတွေကကာကွယ်ဖို့လိုတယ်လေ။ဘလို့လူတွေကအမျိုးအစားနှင့်စီဂျိုဖြစ်ဖို့အခွင့်အလမ်းပုံများလဲပေါ့။နော်အဲ့ဒါတွေဆိုတော့လေးလာချက်တွေကအဝလွန်တဲ့လူ။နော်ကိုယ့်ရဲ့ကိုယ်ခန္ဓာကိုယ်သည်ရှိတဲ့ရမှာရှိတဲ့ရှိတိုက်တဲ့လေးချိန်ကပုံမြင့်နေတယ် overweight လို့ခေါ်တယ်အဲဆရာတို့ BMI နဲ့ပြောမယ်ဆို25ထက်ကျော်တဲ့လူတွေက overweight ပေါ့နော်အဲ့တော့နောက်တစ်ခါ BMI 30ထက်ကျော်တဲ့လူတွေဆိုလို့ရှိရင်ဆရာတို့ကအဝလွန်လို့သတ်ပတ်တယ်ပေါ့နော်အဲ့တော့အဝလွန်တဲ့လူတွေမှာဆရာတို့စီးကျို့ဖြစ်နိုင်ဖို့အခွင့်အလမ်းများတယ်အစီအစားများတဲ့လူတွေသွေးတွင်းအစီများတဲ့လူတွေမှာဒီမျိုးစားနဲ့စီးကျို့ဖြစ်ဖို့ပုံများတယ်နောက်တစ်ခါတော့မိသားစုရာဆိုရင်ရှိတဲ့လူတွေမှာမျိုးစားနဲ့စီးကျို့ယောဂဖြစ်ဖို့အခွင့်အလမ်းများတယ်တော့ဆရာရှိမှပြောခဲ့တဲ့သူတွေကဆိုလို့ရှိရင်ဒါဆိုရင်သူတို့ဒီဒီအထူးအဖြစ်မျိုးသားနှစ်စီဂျိုယောဂမဖြစ်အောင်ကာကွယ်လို့ရနိုင်တယ်လို့ပြောချက်တာပေါ့နော်အဲ့တော့မိသားစုရာစုလည်းရှိတယ်ကိုကလည်းဝနေတယ်ဆိုရင်အစီအရာလည်းများတယ်ဆိုရင်စီဂျိုဖြစ်နိုင်ကြီးများလာပြီဒါဆိုရင်ဆရာတို့ကာကွယ်တဲ့နည်းလမ်းတွေသုံးပြီးတော့ဒေထိုင်စားတောက်မယ်ဆိုရင်စီဂျိုမျိုးသားနှစ်မဖြစ်အောင်ဆရာတို့ကာကွယ်နိုင်မှာဖြစ်ပါတယ်ဒါကြောင့်ငယ်စဉ်ကလေးကစားတောက်တဲ့ဒေထိုင်တဲ့ပုံစံနောက်အထူးသဖြင့်တော့အစီအချိုလျှော့ချစားသုံးပြီးတော့ဒီရက်ဒီနံပုံများများစားတဲ့ပုံစံကို ပြုပြင်ပေးထားမယ်ဆိုလို့ရှိရင်သူဒီအသက်ကြီးလာတဲ့အခါမှာမျိုးစားနှင့်စီဂျူယောဂါကိုဖြစ်ပွားမှုနှုန်းချောချနိုင်မှာဖြစ်ပါတယ်နောက်တစ်ခုကတော့ဘဝတသက်တာတစ်လျှောက်လုံးမှာမိမိရဲ့ခန္ဓာကိုယ်၄ချိန်ကိုကျန်းမာရေးပေါင်းတွဲเนาะအဲဒါကျင့်နှုန်း BMI
စီဂျိုယောဂမှာကျွတင်ကာဝယ်မှုမဖြစ်နိုင်တဲ့အမျိုးအစားတစ်စီဂျိုယောဂနဲ့ကျွတင်ကာဝယ်မှုဖြစ်နိုင်တဲ့အမျိုးအစားနှစ်စီဂျိုယောဂကိုကျွတင်ကာဝယ်ထားလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းသောပါမွေးရပါဖြစ်တဲ့စီဂျိုအမျိုးအစားတစ်ကိုကာဝယ်လို့မရပေမဲ့ကြီးမားဖြစ်တဲ့စီဂျိုအမျိုးအစားနှစ်ကိုတော့
အသက်30ကျော်လာခြင်းကနေစပြီးစားသောက်နေထိုင်မှုပုံစံပြောင်းတာနဲ့ကာကွယ်နိုင်တာမို့အဝလွန်သူတွေမိသားစုကြားစုဝင်ရှိထားသူတွေပိုသတိထားဖို့ဒေါက်တာသက်စောကလူလူနဲ့ကြံ့မိခဏမှာပြောပြခဲ့တာပါခင်ဗျာဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလို့ကိုခဏရဲ့ကလပ်စီကိုလာတွေ့ကတ်တာကနေစပါတယ်ပရိုတိန်းလက်တံလေးတွေကကလပ်စီမှာရှိတဲ့ဂျိတ်လေးတွေကိုလာချ Tapi kelas juga aku tu dia buat bawa lagi bayi. Di mana bawa bawa ni asal lagi. Air lo bawa ni kat itu bawa ni bawa rumah kerana nenek lo itu orang visa yang dia cipai. Kecuali mami muka protein letter ni mampir cipai. Kecuali tua cipai dia kapur orang bercakap tua cipai. Kecuali dia bukan awak yang kerja cipai. Jika bawa semua bumiang siapa. Tajam Britain dan Afrika dan Brazil tu mah, visa yang buka, kelas ini dan memang wilayah biasa, khusus mubu mianzi bayi. Virus pada cakap ini malay, dua cakap yang lain mulai si bayi. Tapi kalau jika Britain dan Afrika, jangan tak posa taram lo, ini mah yang lain muka suri nyara bah. Protein letter ni lima kapiro dulu kelas ini mahu yang diet beri biasa itu, bukan soalan seni kata pihuk kagai zikar luda wa. Tergelar protein letter ni tu yang piang doai beri biasa itu masukan orang pernah mai. Tapi bukan soalan seni kata protein letter ni ia jangan diet pihuk beri biasa itu topi awa. Tapi yang bongsan piang doai ni, tipi ni ia itu diet pihuk beri biasa itu soalan mai dia.
ลูกเอ้กูเลยที่จะมาเยี่ยมเจ้าเนี่ยพี่อ้อพี่มาพอดูเนี่ยปัจจุบันนี้กูเสพจบจานนี่มาเลยกูรู้จักสันตายเนี่ยมาเยี่ยมต้องเตะเชื่อมามาชิมพี่ลูกเอ้เฟรเดอร์สเนี่ยจะอุ้มจบจานท่าบาร์เลยเนี่ยมันยังมาเสพมันเนี่ยเฟรเดอร์พี่เราสิ่งกูมาพอสาวในบุษย์เองชินีปูมูสวาลานี่เดี๋ยวเนี่ยมาเยี่ยมกูเนี่ยเป้าหมายส่วนลีลาเกิดอเมริกันพี่เราสิ่งจังสับกินสตักดูกาอาชาจีอาเนียงซ่าเนียงใจมึงปามาค่าจอมเบสเลยกาพี่อะไร
နိုင်ငံအနှံ့စာကြည့်တဲ့တွေထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တာကွယ်လွန်ခြင်းအထိပဲဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ၁ရက်နေ့ကအသက်၉၂နှစ်အရွယ်မှာကွယ်လွန်သွားတဲ့ပမခဘက်စလေးကို2020ရွေးကောက်ပွဲမတိုင်ခင်ဥကျော်စန္ဒာကဆက်သွယ်မေးမြန်းထားတာကိုပြန်တင်ဆက်လိုက်ပါတယ်ခင
်ဗျ။ပမခဘက်စလေးမောင်စုံမင်းနာတော့မြန်မာနိုင်ငံမှာဒီမိုကရေစီကူးပြောင်းဖို့ကြိုးပမ်းနေပေမဲ့အခက်အခဲတွေအင်တန်များပြားနေပါတယ်။ဒါကမြန်မာနိုင်ငံမှာထူးခြားတဲ့အခြေအနေရှိနေလို့ဒီလိုဖြစ်နေရတယ်လို့သုံးသပ်သူတချို့ဆိုပါတယ်။တကယ်ပါလို့မှာဒီမိုကရေစီဝင်ကူးပြောင်းသွားတဲ့နိုင်ငံတွေမှာခက်ခဲတွေတဲ့မြန်မာနိုင်ငံရဲ့အခြေအနေပုံမူပြီးများပြားနေတယ်လို့များဆက်ကြည့်ယူဆမိပါလား
။ I think because Burma or Myanmar has such a powerful set of traditions.Among different ethnic communities.
မြန်မာနိုင်ငံဟာအတိုင်းအတာမျိုးစုံနေထိုင်လာခဲ့တဲ့မတူကွဲပြားမှုအစဉ်အလာတွေရှည်ရှည်လျားလျားတည်ရှိလာတဲ့အတွက်ဒီမိုကရေစီထူထောင်ရေးအတွက်အခက်အခဲတွေများပြားတယ်ဆိုတာကတော့ကြိုတင်ခံမှန်းနိုင်တဲ့ကိစ္စလို့ထင်ပါတယ်။ကျွန်တော်မြန်မာနိုင်ငံကိုပထမဦးဆုံးသွားရောက်ခဲ့တဲ့1950ပြည့်လွန်တုန်းကဥပဆွေတို့ဟာ9နှစ်တောင်မဟုတ်4နှစ်စီမံကိန်းတွေကိုအကောင်းဆုံးဖြစ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လုပ်နိုင်ခဲ့ကြတာပါ။ဘဒူကွဲရတဲ့လူမျိုးပေါင်းစုံအတွက်တခုတည်းသောလူအဖွဲ့အစည်းတခုတည်းသောနိုင်ငံတခုတည်းသောအစိုးရဖြစ်စေရမယ်ဆိုတဲ့စိတ်ကူးယဉ်မျှော်မှန်းချက်တွေနဲ့လုပ်ခဲ့ကြတာပါ Kabandaloama, Tenoru, Pila Yalaga, Dilo Nanganima, Detonari, Shini de Surababe. Tayajimare, USS Ako, Suya Dirang Zugo, Stalinga, Lumiogue Nyazuago, Inane Dirangavido, Lumiozu like Dinari, Puezi, Swesong, Tinzin Hune, Omi on Donang de Lu, Yue Gavime, Nipon Chose Jolaro, Jasun Torababe. Ladusawe, Yugoslavia Gule, Communist Asuyaga, Ina don't think when you don't give him, Yugo Torababe. Suroga, Mumaning a head of the Natule, Tonorom and Ovao. Mumabi do Luru Nine, throw yet Madu Guevia Mugo, Nale the Bobavi, a 3 month you be woke, Federal Dirangzu, Itang Yamala, Bijaning and the Chitwazimla, Surago, Sinra Sinin Jabu, take Yetiwale.
ဘုရားကြင်မြတ်ပြည်သူရာမဲပေးကြတော့မှာဖြစ်ပါတယ်ဒီရွေးကောက်ပွဲကတော့ဘယ်လိုများညှော်လင့်နိုင်ပါလဲဘာလို့များညှော်လင့်နိုင်ပါလဲဆရာကြီးကတော့ပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးရခါမှာပေါ်ပေါက်လာတဲ့အခင်းကြီးတွေကကြော်လွှမ်းနိုင်မယ်လို့ဆရာကြီးထင်ပါလား
Yes, it's a troublesome time and I put on my Burmese citizen hat and I'm not sure how I would
အခက်အခဲရှိနိုင်ပါတယ်အခုတော့မြန်မာပြည်သူတွေမှာတူညီတဲ့သဘောထားရှိကြရလားဆိုတာမသိကြပါဘူးကျွန်တော်ဒီမိတ်ဆွေတွေအားလုံးနဲ့ဆက်သွယ်ဆွေးနွေးကြည့်ချင်ပါတယ်အခြေအနေနောက်တစ်ဆင့်ရှေ့တိုးအောင်နိုင်ငံရေးပါတီတစ်ခုတည်းကစောင့်ကြည့်နိုင်မှာမဟုတ်ပါဘူးဆိုတော့တိုင်းပြည်ရင်ဆိုင်တုံ့တွန်းနေရတဲ့အခြေခံပြဿနာတွေအတွက်များစွာခီးရောက်နိုင်လိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူးတချို့
As I mentioned, with the two examples that came to mind, the Soviet Union, the USSR, and Yugoslavia, in both cases, there were...
But I'm not joking, it's a little bit. Soviet belongs to Yugoslavia, do male, poesivo, ubidi, do. She gave that a little bit. အဲ့ဒီဖွဲ့စည်းပုံနေလဲကြာဆုံးပြပြခဲ့ပါတယ်အဲ့ဒါအစားဒီမိုကရေစီဥတည်တဲ့သမ္မတနိုင်ငံနေဖြစ်ထွန်းလာခဲ့ပါတယ်မြန်မာနိုင်ငံမှာလဲဖွဲ့စည်းပုံဟာစင်ကယ်ဂါဗနင်းအသော်ရတီတစ်ခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆပေါ်မူတည်ထားတာပါဒါအကြဆုံးရေးကိုလုံးဝဦးတည်နေပါတယ်တိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုနိုင်ပါဘူးတချို့နေမှာပဲရင်းညာပြဿနာကြောင့်လဲမြန်မာနိုင်ငံကိုကမ္
အချာတော့ပြည်ပကလည်းများပြပြင်းထန်လာပါတယ်။ဒါကြောင့်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကြမလား။ပြီးကြပြီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ်အချိန်ပါ။ဆိုတော့ဆရာကြီးပြောသွားသလိုဆိုရဲပြည်ထောင်စုရဲ့ယူဂိုစလာဗီးယားပြည်ထောင်စုရဲ့ပြည်ကွယ်ရဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချိန်များလက်ကောင်ဆိုးရနေလို့လာဆိုင်ခင်။တကယ်များအဲ့လိုပြည်ကွယ်ရဲ့အချိန်ကိုရောက်နို
capacity of the military to maintain its single governing arm, but human nature is.
ရှင်းလာနေစရာရှိပါတယ်။စစ်တကသူ့အင်အားတစ်ခုတည်းနဲ့ဘလောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်။ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်။ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကလည်းဦးတည်နိုင်ပါတယ်။နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းစိုးဝါးလာပါတယ်။ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါ
။ဟုတ်ကဲ့ဒီ second meeting ကတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆွမ်းဆောင်ချက်လူဆောင်ချက်တွေကိုဆရာကြီးဘယ်လိုအကျေဖြတ်လို့ပါလဲအခုချင်းစီ
Yes, it has been disappointing, I'm sure for many within the NLD, and probably for Suki herself.
ဒီတွင်ကလူတွေအများပြား NLD ပေါ်စိတ်ပြက်နေကြတယ်ဆိုတာသိကြပါတယ်။ဒေါန်ဆန်းစုကြည်အပေါ်မှာလည်းအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်။ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှိပြီးခံတဲ့ခေါင်းဆောင်တယောက်လို့ထင်ပါတယ်။ဒါကြောင့်လဲတန်းကြည့်လို့မပြူမကွဲတပေါင်းတစ်စီးတည်းရှိနိုင်အောင်လို့အစွမ်းကုန်လိုက်လျှော်ပြီးညှိနှိုင်းလက်ခံခဲ့တယ်လို့မြင်ပါတယ်။ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါ။ပြည်ထောင်စနစ် unitary ပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးချင်ပါတယ
် Federal ဆိုလို့အခုလက်ရှိဖွဲ့စည်းပုံကလည်းပဲ Federal ပုံစံမျိုးတော့လုပ်ထားတာပဲ1948ဥပဒေကိုလည်းအလိုပဲပြောခဲ့တာရှိပါတယ်ပြည်နယ်ရေးဒေသနာအနှပိုင်းဖွဲ့စည်းဖွဲ့စည်းထားတယ်ဆိုတော့တကယ်တမ်း Federal ဖြစ်စေခြင်းဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်နယ်ကိုလူပိုင်ခွင့်ပူပေးလိုက်ရင်အနာပူပေးလိုက်ရင်ချစ်လာနိုင်တယ်လို့ပြောကြပါတယ်
And I'm not sure there is any ideal federal system or other than a set of republics, each of which has.
ကျောက်ကြာအာနာအတော်အသင့်ရှိတဲ့သမရနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတာလွန်ကောင်းမွန်တဲ့ federal snit ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်။ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရအမေရိကန်ပြည်ထောင်စုနမူနာကိုပြောပါရစေ။ဥရောပတိုက်သားတွေအမေရိကမှာစတင်ကြောင်းရွှေ့အခြေချစဉ်တုန်းက political unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်။ဌာနီတိုင်းသားတွေကလွယ်လို့မတူကွဲကြတဲ့အားလုံးကိုတပေါင်းတစ်စီးတည်းလှုပ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူး။သူတို့ဘာသာစကား normative behavior လို့ခေါ်တဲ့စံစနစ်အပြုအမူတွေရှိနေခဲ့တာပါ။အခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်ကြအာဏာပြန်လည်ထူထောင်ခြင်းနေကြပါသေးတယ်။ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါ။မြန်မာနိုင်ငံအတွက်လည်းဗမာလူမျိုးဟာကြံတဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ်းပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာဏာခွဲဝေပေးမယ်လို့ပြောလင်းပါတယ်။သူတို့မှာအနာဂတ်ကိုယ်စီဆန္ဒကိုယ်စီနဲ့ရှိနေပါတယ်။လုံးလုံးစီမှာတော့အားလုံးအတွက် one day ဝယ်ကောင်းတဲ့အချိန်လေးရှိနေပါလေ
ဒီလိုအချိန်လေးမျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အစဉ်လက္ခဏာပစုံတရားကိုမတွေ့မှုလားခင်ဗျာဦးချင်းပါတန်းကြီးကအရင်သက်ဆိုင်တော့ပုံမပွင့်နေလားဒီလိုထင်ပါလေ
There is something very positive that I find I had occasion to go around Myanmar as we re-established libraries
ဒီကိုအပြုသဘောဆောင်တဲ့အချက်တချို့လည်းရှိပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျွန်တော်ဟာမြန်မာနိုင်ငံအနှံ့စာကြည့်တိုက်တွေထူထောင်ရေးအတွက်တွားရောက်ခဲ့ပါတယ်ကျွန်တော်ရဲ့ဒီစီမံကိန်းဟာဆက်ရှိနေသေးပါကျွန်တော်အတွက်အားတက်စရာအကောင်းဆုံးကတော့လူအများအပြားဟာလိလာသင်ယူလူစိတ်တွေပြင်းပြနေကြခြင်းမှသူတို့ဟာများသောအားဖြင့်ပညာရှင်အတိုင်းဝိုင်းကလာသူတွေမဟုတ်ပါဘူးတာမန်အယောင်းဝယ်လုပ်နေတဲ့ဂုဏ်သည်တွေပါသူတို့ဟာလူငယ်တွေအတွက်သင်ကြားရေးအထောက်အကူတွေစာကြည့်တိုက်တွေထူထောင်ဖို့အထူးကိုစိတ်အားထက်သန်နေကြပါတယ်ကဘာနဲ့တပင်းကြီးဘ ഹു တုဒ္ဒတွေလိုချင်နေကြပါတယ်။ဒါဟာတနိုင်ငံလုံးအနှံ့တိုင်းရင်းသားတွေအားလုံးကြမှာတွေ့မြင်ခဲ့ရပါပါ
။တရှိမြန်မာနိုင်ငံရဲ့အခြေအနေကိုအင်္ဂလိပ်နိုင်ငံတွေနဲ့ဆက်ဆက်ပြီးတော့လည်းနောက်ဆုံးပြောပြပါမယ်ခင်ဗျာ။ဆရာကြီးပဲလို့မြင်ပါလား
You know I have some knowledge about Thailand and Bangladesh which are neighbors and both those countries have done
ညီမအင်္ဂလိပ်နိုင်ငံဘင်္ဂလားဒေ့ရှ်တို့အနှံ့နိုင်ငံစလုံးဟာသူတို့နိုင်ငံတွင်ကတိုင်းသားလူမျိုးစုတွေကိုအပြစ်မှပြမှုစိတ်ကိုအားနေကြပါတယ်။ဒါပေမဲ့သူတို့ဟာမြန်မာနိုင်ငံထက်တိုးတက်ဖွံ့ဖြိုးမှုတွေရှိနေပါတယ်။အိန္ဒိယနဲ့တရုတ်တို့မှာတော့ပိုပြီးတော့တိုးတက်နေတာပေါ့လေ။မြန်မာနိုင်ငံကတော့နိုင်ငံသား3-4သန်းဟာနေစားချက်ကျော်ပြီးဘဝရည်ရည်အတွက်အလုတ်ကန်သွားလုပ်နေကြရပါတယ်။မြန်မာကောင်းဆောင်တွေအနေနဲ့အိန္ဒိယတွေကိုလည်းအတူယူပြီးအနာဂတ်ကိုဘယ်လိုထိန်းချောင်းရမယ်ဆိုတာစဉ်းစားတတ်ပါလေအခုလက်ရှိအတိုင်းသာဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမကထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန့်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါလေတခါတခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်1948ကစပြီးမြန်မာခေါင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူးအင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ
။ကဟိုကမချုပ်ကင်ပဲအောက်ခြေအာဏာခွဲပေးမဲ့ Federal Snit လိုအပ်နေကြောင်းဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ပါ။အခုတော့အားကစားကဏ္ဍမှာခရစ်စတီယာနိုရိုနယ်ဒိုတယောက်ကမ္ဘာကိုအများဆုံးသိတဲ့သူဖြစ်လာတာ Chelsea သင်းကိုရှေ့လက်ပိုင်းကုမ္ပဏီတစ်ခုကဝယ်ဖို့ကန်လန်ဒါနဲ့အနာယူပြီးနာမည်ကြီးအမေရိကန်ဘောလုံးသမားပြန်ကစားဖို့တွေကိုကိုရနိုင်ကစူးစီးပြပြထားပါတယ်ခင်ဗျာ
အ ပဒိန်ဆိုရက Chelsea သင်းပိုင်ရှင် Roman Abramovich ကိုတန်ခတ်ပိတ်ဆိုပြီးတော့သူရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တာကြောင့် Chelsea အသင်းရဲ့အနာဂတ်မရေမယာဖြစ်လာနေနေမှာပဲ။ Saudi နိုင်ငံကမီဒီယာအဖွဲ့တစ်ခုက Chelsea သင်းကိုပဒိန်ချာလန်ပေါင်း 1.8 ဘီလီယံနဲ့ဝယ်ဖို့ကမ်းလှမ်းနေတယ်ဆိုပြီးတော့သတင်းထွက်ပေါ်လာနေပါတယ်။ဒါကတော့အသင်းအတွက်ရောအသင်းကိုအားပေးတဲ့ပရိသတ်တွေအတွက်ပါသတင်းကောင်းဖြစ်ပြီးတော့ပရိသတ်တွေအတော်များများကတော့ပိုင်ရှင်အသစ်ထွက်လာဖို့ကိုမျှော်လင့်နေကြပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ကြောင်းနံခတ်ပိတ်ဆို့ခံရတဲ့အထက်မှာ Chelsea အသင်းဟာလည်းရုရှားရေနံတတိ Abramovich ပိုင်တဲ့အသင်းဖြစ်လို့နံခတ်ပိတ်ဆို့မှုရဲ့နောက်ဆက်တွဲပြဿနာတွေကိုရင်ဆိုင်နေရပြီးတော့မရေရာမှုတွေနဲ့လည်းကြုံနေရတာပါဆိုတော့နံခတ်ပိတ်ဆို့မှုကြောင့် Chelsea အသင်းမှာဘယ်လိုအကျိုးဆက်တွေရှိနေပါလဲဒီတဲကတချို့ကိုပြောရမယ်ဆိုရင်တော့ Chelsea အသင်းဟာဒီနံခတ်ပိတ်ဆို့မှုကြောင့်ဘောလုံးပွဲလက်မှတ်တွေနဲ့အသင်းရဲ့အမှတ်တရစိတ်ကုန်ပစ္စည်းတွေကိုရောင်းချလို့မရတော့သလိုစတိုးဆိုင်ကိုလည်းပိတ်ထားပါတယ်။တရားသီလုံးစာလက်မှတ်ဝယ်ထားတဲ့သူတွေကပွဲကိုစက်ကြည့်နိုင်ပေမဲ့အခုနောက်ပိုင်းမှာပွဲကြည့်ဖို့လက်မှတ်ဝယ်တဲ့သူတွေကတော့ဝယ်လို့တော့မရတော့ပါဘူး။ကစားသမားနဲ့ဝန်ထမ်းတွေကိုလစာပေးဖို့ပါဝင်အသင်းနဲ့ပတ်ဖို့အတွက်အထူးလိုင်စင်တရက်ကိုချထားပေမဲ့ဘောလုံးသမားအယောင်းဝယ်လုပ်လို့မရသလိုစားကြုပ်တက်တန်းထပ်တိုးတာတွေလည်းလုပ်လို့မရပဲဖြစ်နေပါတယ်။ဒါကြောင့်လက်ရှိအခြေအနေမှာပြည်သက်တွေကစိုးရိမ်နေကြပြီးတော့ပိုင်ရှင်အသစ်ကိုအများဆုံးရောင်းချနိုင်ဖို့မျှော်လင့်နေကြပါတယ်။အခုလို Saudi Media Company တခုကဝယ်ဖို့သတင်းထွက်လာတာက Chelsea အတွက်တော့သတင်းကောင်းဖြစ်ပြီးတော့ဗြိတိန်သတင်းတွေမှာတော့အယောင်းဝယ်ကိစ္စကမလကုံလောက်မှဖြစ်နိုင်မယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Manchester United တိုက်စစ်မှု Ronaldo ဟာကြီးစားဘောလုံးသမားကြီးထဲမှာကမ္ဘာဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်တော့ခဲ့ပါပြီ။ပြီးခဲ့တဲ့စနေနေ့က Tottenham Hotspur နဲ့ကစားတဲ့ Premier League ပွဲမှာသူဟာ Man U အတွက် Hattrick 3 ဂိုးသွင်းပြီးတော့စုစုပေါင်း608ဂိုးနဲ့မှတ်တမ်းတွေရကပေါင်းမှာဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်။ဒီမတိုင်ခင်ကတော့မှတ်တမ်းတွေရချိတ်တိုက်စစ်မှု Joseph Beacon က605ဂိုးနဲ့ဂိုးအများဆုံးသွင်းထားတဲ့သူဖြစ်ပါတယ်။ Beacon ဟာ1931ကနေ55အထိသွင်းခဲ့တဲ့ဂိုးအရေအတွက်ဟာ805ဂိုးရှိတယ်လို့ FIFA ကခန့်မှန်းပါတယ်။ဒါပေမဲ့ချိတ်ဘောလုံးဖွဲ့ချုပ်ကတော့ဘီကန်နာစုစုပေါင်း122ဂိုးသွင်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီနေရာမှာပြဿနာတစ်ခုကဒါနဲ့ပတ်သက်ပြီးတော့ FIFA မှာတရားဝင်စာရင်းအတိအကျမရှိတဲ့အတွက်အငြင်းပွားစရာတွေလည်းဖြစ်နေပါတယ်။ဘရိုတိုက်စစ်မှုပီလီကတော့ဂိုးပေါင်း 1000 ကျော်သွင်းထားတယ်ဆိုပေမဲ့တရားဝင်စာရင်းတွေအရတော့958ဂိုးပဲဖြစ်ပြီးတော့ဂျန်နာကတော့အပြော်တိုင်းကစားတဲ့ပွဲတွေမှာသွင်းတာတွေဖြစ်တယ်လို့ဆိုပါတယ်။အငြင်းပွားစရာအခြေအနေတွေရှိနေပေမဲ့လည်းအခုလောလောဆယ်တရားဝင်ဖတ်တန်းတွေအရတော့Ronaldo က608ဂိုးနဲ့ကမ္ဘာမှာဂိုးအများဆုံးသွင်းတဲ့သူအဖြစ်မှတ်တမ်းဝင်သွားခဲ့ပြီဖြစ်ပါတယ်။ဆိုတော့ Spurs နဲ့ပွဲမှာ Ronaldo ရဲ့ခြေစွမ်းနဲ့ပတ်သက်ပြီးနှစ်ဖက်နီးပြတွေကရောဘာတွေပြောလိုက်ပါသလဲ
။ He made a difference for sure with his 3 goals but not only because of the 3 goals I think there was
သူက3ဂိုးသွင်းပြီးတော့ပွဲကိုဆုံးဖြတ်ပေးသွားတာပေါ့။ဒါအသေးချပါလေ။ဒါပေမဲ့3ဂိုးသွင်းတာကြောင့်ပဲမဟုတ်ပါဘူး။ကျွန်တော်နီးပြဖြစ်လာပြီးနောက်ပိုင်းသူကစားခဲ့တဲ့ပွဲတွေထဲမှာဒီပွဲကသူ့ရဲ့အကောင်းဆုံးပွဲပ
ါ It was an amazing performance to Cristiano
but ဟောနေသူကစားတော့လာတကယ်ကိုကောင်းပါလေသူဘလောက်ကောင်းတယ်ဆိုတော့ကျွန်တော်ကောင်းကောင်းသိတာပေါ့ဒါကြောင့်သိတော့မှန်ဟောပြီးပါဘူးအခုတော့ဆယ်မှာသူနဲ့မက်ဆီနဲ့ကကမ္ဘာအကောင်းဆုံးဘောလုံးသမားတွေပါဒီပတိုင်ခင်ကတော့မာဒိုနာရှိမယ်ပီလီရှိမယ်ကျွန်တော်အမြင်ရတော့အသင်းအတွက်တကယ်ကိုရည်ရည်ကြီးလိုအပ်နေတဲ့ချိန်မှာသူကအသင်းအတွက်အမြဲတမ်းခြေစွမ်းပြပြီးအဆုံးပြပေးနိုင်တယ်သူပ
ါဒီကတည်းကမှရော်နယ်ဒိုလိုပဲဘိုင်ယန်တိုက်စစ်မှုလေဗန်ဒေါစကီနဲ့ရီယယ်တိုက်စစ်မှုဘန်ဇီမာတို့လည်းချန်ပီယံလိဂ်မှာဟက်ထရစ်တွေသွင်းခဲ့ကြပါတယ်ဘန်ဇီမာဟာ PSG နဲ့ပွဲမှာဟက်ထရစ်သွင်းလိုက်တာကြောင့်အခုဆိုရင်ရီယယ်အတွက်309ဂိုးသွင်းပြီးတော့အချိန်ကရီယယ်တင်းရဲ့ဂလွန်ကစားသမားကြီးဒီစတက်ဖနိုရဲ့စံချိန်ကိုကျော်ပြီးအသင်းအတွက်တတိယဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ
်ဆွန်ညိုဆွန်ဆွန်ညိုstar in entro este
ဒီဂလွန်ကစားသမားကြီးဖြစ်တဲ့ဒီစတီဖီနိုရဲ့စံချိန်ကိုချိုးနိုင်လိုက်တဲ့အတွက်ကျွန်တော်ရဲ့အိမ်မက်တွေမှန်တကယ်ဖြစ်လာခဲ့တာပါကျွန်တော်အသင်းကိုပထမဆုံးရောက်တဲ့နေ့မှာသူဟာဥက္ကဋ္ဌနဲ့အတူရှိနေပြီးတော့ကျွန်တော်ကိုနွေးနွေးထွေးထွေးချူဆူခဲ့တာပါသူကတကယ်ကံတော်ဝင်ကစားသမားကြီးပါအခုသူ့လိုမျိုးဂိုးတွေသွင်းနိုင်တဲ့အတွက်ကျွန်တော်ရက်ကုန်ယူပြီးတော့ဆက်ပြီးတော့လည်းဂိုးတွေသွင်းဖို့အားဖြစ်စေပါလေ
လက်ရှိမှာတော့ Real Madrid အသင်းအတွက်ပေါ်တူဂီတိုက်စစ်မှုရော်နယ်ဒိုကဂိုးပေါင်း450သွင်းပြီးတော့ဂိုးအများဆုံးသွင်းထားသူဖြစ်ပြီး Spain တိုက်စစ်မှုရော်ဂွန်ဇာလက်စ်က323ဂိုးနဲ့ဒုတိယဂိုးအများဆုံးသွင်းထားတာဖြစ်ပါတယ် အမေရိကန်ဘက်ကအားကစားသတင်းမှာတော့ Super Bowl ကို9ချိန်ဘိုးဆွဲမှုတဲ့နာမည်ကြီးအမေရိကန်ဘောလုံးသမား Tom Brady ကသူ့အနေနဲ့လာမယ့်ဘောလုံးရာသီမှာ Tampa Bay အသစ်မှာဘောလုံးပြန်ကစားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Tom Brady ဟာအမေရိကန်ဘောလုံးကစားတာကနေအနားယူပြီးလို့ကြေညာပြီးသတင်းပတ်6ပတ်အကြာမှာပဲအခုလိုပြန်ကစားမယ်လို့သူ့ရဲ့ Twitter နဲ့ Instagram အကောင့်တွေကနေပြီးတော့မတ်လ13ရက်နေ့ကကြေညာလိုက်တာပါသူအနေနဲ့ပွဲကြည့်စင်ပေါ်မှာမဟုတ်ပဲကွင်းထဲမှာပဲဆက်ရှိနေတဲ့နဲ့ဆိုတာကိုလွန်ခဲ့တဲ့လအတွင်းမှာသဘောပေါက်ခဲ့ကြောင်းတစ်ချိန်ချင်းမှာအနားယူရမယ့်အချိန်ရောက်လာမှာဖြစ်ပေမဲ့အခုတော့မဟုတ်သေးကြောင်းသူ့ရဲ့အသင်းပေါ်တွေနဲ့အားပေးတဲ့မိသားစုကိုချစ်ပြီးတော့ဒီလူတွေကအားလုံးဖြစ်အောင်လုပ်ပေးခဲ့ပြီးလာမယ့်ရာသီမှာသူ့ရဲ့ကစားသမားဘဝ23နှစ်မြောက်ဖြစ်တဲ့တမ်ပါတင်မှာဆက်ကစားသွားမှာဖြစ်ပြီးတော့အပြီးပြတ်သေးတဲ့ကိစ္စတွေရှိနေသေးတယ်ဆိုပြီးတော့ Twitter ကနေပြောလိုက်ပါတယ်သူဘာကြောင့်ခုလိုပြန်ကစားဖို့ဆုံးဖြတ်တယ်ဆိုတာအတိအကျမသိနိုင်ပေမဲ့သူဟာစနေနေ့ကတော့အင်္ဂလန်မှာ Man United Spurs ကိုကစားတာကိုတွားကြည့်ခဲ့ပြီးတော့အဲဒီပွဲမှာ Ronaldo 3 ဂိုးသွင်းတာကိုကြည့်ပြီးပြန်ကစားဖို့ဆုံးဖြတ်လိုက်တာဖြစ်နိုင်တယ်လို့လည်းအတော်များများကယူဆနေကြပါတယ်။ Tom Brady ဟာပွဲပြီးမှာ Ronaldo နဲ့ Man U အသင်းသားတွေနဲ့တွေ့ခဲ့သလို Man U နီးပြားဟောင်းကြီး Ferguson နဲ့လည်းတွေ့ခဲ့ပါတယ်။တမ်ပေါ်နဲ့ Tom Brady ပရိသတ်တွေပါဝင်တချို့မီဒီယာတွေကတော့ Ronaldo ကြောင့်ပြန်ကစားတာဖြစ်နိုင်တယ်လို့ယူဆနေကြပြီးRonaldo ကိုကျေးဇူးတင်တဲ့သူတွေလည်းရှိနေပါတယ်။အသက်44နှစ်ရှိဖြစ်တဲ့ Tom Brady ဟာ New England Patriots အသင်းနဲ့နှစ်20ကြာကစားခဲ့ပြီးတော့အဲ့မှာ Super Bowl ကို6ချိန်အနိုင်ရပြီးအဲ့နောက် Tampa Bay အသင်းကိုပြောင်းပြီးတော့မနစ်တုန်းကချန်ပီယံဖြစ်ခဲ့တာကြောင့် Super Bowl ချန်ပီယံဆုကို9ချိန်နဲ့အများဆုံးရဘူးတဲ့သူဖြစ်ပါတယ်။အနားယူပြီးလို့ကြီးညာပြီးမှအကွင်းထဲကိုတကြောပြန်ရောက်လာမဲ့ Tom Brady အနေနဲ့ Lombardi ဆုဖလားကြီးကိုနောက်တစ်ချိန်ထက်ရအောင်မလားဆိုတာကတော့တဘပရိသတ်တွေကငင်းခုံစွာနဲ့စောင့်မျှော်နေကြတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ
်။ကိုရနေရဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ပြီးအနာရခဲ့မယ်လို့ပြောလင်ပါတယ်။အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VOA American တန်ရဲ့ဗိုလ်ဒူးညနောက်ဆုံးရထိတ်တန့်ရောက်တဲ့အချင်းချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်။ယူကရိန်းသမ္မတဗလော်ဒီမာဇယ်လင်စကီဟာဒီနေ့ဝါရှင်တန် DC စံတော်ချိန်မနက်ပိုင်းအမေရိကန်ကွန်ဂရက်မှာစစ်ရေးနဲ့လူမှုရေးအကူအညီပေးရေးမိကွန်းပြောခဲ့ပါတယ်။သူကအမေရိကန်ရဲ့အကူအညီအခုလိုနေပါပြီလို့ပလဲရေဒါစကန်နဲ့ 9/11 တက်ကက်ခံရတာတွေကိုကိုးကားပြီးအလေးနဲ့ပြောခဲ့ပါတယ်။ဒီမိကွန်းပြောခဲ့ပြီးနိုင်ပိုင်းတင်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းရဲ့နောက်ထပ်စစ်ရေးအကူအညီဒေါ်လာ800ပေးမယ့်ကိစ္စကြေညာမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျ။အမေရိကန်ကာကွယ်ရေးဝန်ကြီးလိုက်အော်စင်အားလည်းမြောက်အတ္တလန္တိတ်စာချုပ်နေတိုစစ်မှားမိတ်အဖွဲ့ကာကွယ်ရေးဝန်ကြီးတွေနဲ့အစည်းအဝေးအတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာရောက်နေပါတယ်။အဖွဲ့ဝင်နိုင်ငံ30ရှိတဲ့နေတိုမဟာမိတ်အဖွဲ့အနေနဲ့ဥရောပဒေသမှာလုံခြုံရေးယက်တီချက်အနေထားဆိုင်ရာအပြောင်းလဲယူကရိန်းကိုရုရှားကြီးကျော်တိုက်ခိုက်မှုပေါ်အနာဂတ်မှာဘယ်လိုတုံ့ပြန်ကြမယ်ဆိုတာတွေပေါ်ကာကွယ်ရေးဝန်ကြီးအော်စင်ကဒီနေ့ဥဆောင်ဆွေးနွေးသွားမယ်လို့နေတိုအထွေထွေချုပ်ဂျန်စတိုဒန်ဘက်ကပြောပါတယ်။ရုရှားကြီးကျော်မှုကိုကာကွယ်ဖို့အတွက်နေတိုအဖွဲ့ဝင်ဘော်တင်နိုင်ငံတွေဖြစ်တဲ့အက်စတိုနီးယား၊လက်ဗီးယားနဲ့လစ်သွေးနီးယားနိုင်ငံတွေမှာမကြာသေးခင်နှစ်တွေအတွင်းနေတိုတပ်ဖွဲ့ဝင်9000လောက်ချထားပြီးပိုလန်မှာတော့အလှည့်ကျပုံစံနဲ့နေတိုတပ်ဖွဲ့တွေစစ်လွတ်ထားပါတယ်ခင်ဗျာ။တချိန်ထဲမှာယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာကိုချက်ချင်းရဲ့ဆိုင်းရင်းနဲ့ပတ်သက်ပြီးနိုင်ငံတကာတရားရုံး ICJ မှာယူကရိန်းကရှောက်ထားတဲ့ကိစ္စ ICJ ကဒီနေ့ဆုံးဖြတ်ချက်ချဖို့ရှိနေပါတယ်။ရုရှားဆိုရဟာယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့အတွက်လူမျိုးတွေတပ်ဖြတ်မှုဆိုတာနဲ့လုံခြုံဆွဆွဲခဲ့တယ်လို့ယူကရိန်းအစိုးရက ICJ မှာတင်ပြထားတာပါခင်ဗျာ။မြန်မာနိုင်ငံမှာတော့ဂျာမနီနိုင်ငံတန်ယုံကြီးကယော့ရှူဘတ်ဟာကမ္ဘာစစ်နိုင်ငံအဖွဲ့ WFP နဲ့အတူစစ်ဘေးရှောင်စခန်းတွေကိုတွားခဲ့တယ်လို့ဂျာမနီတန်ယုံရဲ့ Facebook ကဒီနေ့ရေးသားဖော်ပြလိုက်ပါတယ်။အကြမ်းဖက်မှုနဲ့လက်နက်ကင်ပဋိပက္ခတွေကြုံခံစားနေရတဲ့ဘာသာပေါင်းစုံကစစ်ဘေးရှောင်ပြည်သူတွေအတွက်တွားရောက်လေ့လာခဲ့တယ်လို့တန်ယုံကရေးထားပေမဲ့ဘယ်နေ့ကသွားခဲ့တယ်ဘယ်ဒေသတွေဘယ်စခန်းတွေသွားခဲ့တယ်ဆိုတာကိုတော့အတိအကျဖော်ပြမထားပါဘူးဒီခီးစဉ်အတွင်းမြန်မာနိုင်ငံကစစ်ဘေးရှောင်ပြည်သူတွေကြုံတွေ့နေရတဲ့ခက်ခဲတွေအကြောင်းဆွေးနွေးခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ VO ရဲ့ဗိုလ်ဒူးညအတွက်အစီအစဉ်တွေကိုဒီမှာပြီးဆုံးပါပြီဒီညအတွက်ထုတ်လုပ်မရေးမှုကမဆူမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ Chastain Mock တို့ဖြစ်ပါတယ်ဒီညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြခဲ့တာပါတော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြဝရှင်လန်းချမ်းနေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.